Welcome to the Voice of America in Burmese.
မင်္ဂလာညချမ်းဖြစ်ကြပါလိမ့်ခင်ဗျာ VOA American တန်ရ2018ခုနှစ်မတ်လ16ရက်တောက်ကြနေညဘက်အစီအစဉ်လေးကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00 ထိတိုင်းဒေသ19:35နဲ့လိုင်းလက်190ဒေါ်ကနေတိုက်ရိုက်တင်ဆက်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်လေးကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
ကျွန်တော်အောင်လင်းဦးပါဒီညနားဆင်မဲ့သတင်းတွေမှာတော့အမေရိကန်ရွေးကောက်ပွဲကိုကြောင်းဝင်ဆွဖက်မှုတွေရုရှားပေါ်တန်ခတ်တာကိုတုံ့ပြန်တဲ့အနေနဲ့ရုရှားကသူ့ရဲ့အမည်မဲ့ဆင်မှာအမေရိကန်နိုင်ငံသားတွေကိုထပ်မံတက်သွင်းဖို့ပြင်နေပါတယ်။ဒီနေ့ဆက်လိုက်တဲ့အာဆီယံနဲ့ဩစတြေးလျထိပ်သီးညီလာခံတွင်ရခိုင်ပြည်နယ်အရေးဆွေးနွေးမယ့်အကြောင်းဩစတြေးလျဝန်ကြီးချုပ်ကပြောပါတယ်။ဒီလိုထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့နားလောင်နေသူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါခင်ဗျာ။ဆစ်ဒနီမြို့မှာကျင်းပနေတဲ့အာဆီယံဩစတြေးလျထိပ်သီးညီလာခံမှာရိုဟင်ဂျာအရေးနဲ့ပတ်သက်လို့ကောင်ဆန်းစုကြည်နဲ့မြန်မာအစိုးရပေါ် PRP တိုက်တွန်းပြောဆိုဖို့နိုင်ငံတကာလူအခွင့်အရေးအဖွဲ့တွေကတောင်းဆိုနေကြပါတယ
် International want to see if the world leaders at this forum put the Rohingya crisis on the table and really pressure
AI အဖွဲ့ပြောခွင့်ရပုဂ္ဂိုလ် Olaf Blomqvist ပြောသွားတာပါဒီအကြောင်းနဲ့တူဥက္ကဋ္ဌအမှုကိုဆက်လက်ကြားနာစစ်ဆေးရမှာပြန်ခေါ်တက်သေးသည့်ထွက်ဆိုချက်တွေဟာကွဲလွဲမှုတွေရှိနေတယ်ဆိုတဲ့အကြောင်းနဲ့တခါစီရေးပတိပခတွေမတီးမငြိမ်ဖြစ်နေရတဲ့အခြေအနေတွေကြောင့်ဒီအစိုးရတဲ့လက်ထက်မှာအရသာ36ဦးဖမ်းဆီးထားတယ်လို့နိုင်ငံရေးအကျဉ်းသားကူညီဆောက်ရှောက်ရေးအဖွဲ့ကပြောလိုက်တဲ့အကြောင်းနဲ့အတူအမေရိကန်ရုရှားဆက်ဆံရေးအခြေအနေတွေကိုလည်းနားဆင်ရဖို့ရှိပါတယ်နောက်ပိုင်းမှာအမျိုးသမီးကန္တာသိပ္ပံနဲ့ဤပညာနဲ့သုဒ္ဓစုံလင်စရာတွေကိုလည်းတင်ဆက်ဦးမှာပါအခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုအောင်လင်ဦးနဲ့နန်းလောင်တို့ပြောပြပေးပါအောင်ဗျာ
အမေရိကန်ယူကပွဲကိုကြားဝင်ဆွဖက်မှုတွေရုရှားပေါ်ရည်ရွယ်တန်ခတ်မှုတွေချမှတ်လိုက်တာကိုတုံ့ပြန်တဲ့အနေနဲ့ရုရှားနိုင်ငံကသူ့ရဲ့အမည်မဲ့ဆင်မှာအမေရိကန်နိုင်ငံသားတွေကိုထပ်မံထည့်သွင်းမှုပြင်ဆင်နေပါတယ်။အမေရိကန်တွေပေါ်ပိတ်ဆို့တန်ခတ်အရေးယူဖို့နဲ့နောက်ထပ်ဆောင်ရွက်စီစဉ်တွေအတွက်ပြင်ဆင်နေကြောင်းရုရှားဒုတိယနိုင်ငံခြားရေးဝန်ကြီးဆာဂေးရိုက်ကော့ကိုကိုကာပြီးရုရှားသတင်းဌာန RIA Novosti ကဒီကနေ့ဖော်ပြလိုက်တာပါ။အမေရိကန်ဟာကမ္ဘာကြီးရဲ့တည်ငြိမ်မှုကိုချင်းချောင်းနေပြီးရုရှားအနေနဲ့အမေရိကန်နဲ့ဆွေးနွေးပြောဆိုမှုတွေကိုစတင်ထားခြင်းဖြစ်မယ်လဲအမေရိကန်ရဲ့နိုင်ငံရေးခေါင်းဆောင်မှုကြောင့်တံပြန်ဆောင်ရွက်ခဲ့ရတဲ့အကြောင်းလဲရုရှားဒုနိုင်ငံခြားရေးဝန်ကြီးကပြောဆိုထားပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ဆိုရကတော့2016အမေရိကန်သမ္မတရွေးကောက်ပွဲကိုကြောင်းဝင်နောက်ရှက်ခဲ့တဲ့ဆွဆွဲချက်နဲ့ရုရှားနိုင်ငံသား19ဦးနဲ့ကုမ္ပဏီ5ခုကိုပိတ်ဆို့တန်ခတ်အရေးယူလိုက်ကြောင်းမနေ့တုန်းကပဲကြေညာခဲ့တာပါ။ဗြိတိန်နိုင်ငံမှာနေထိုင်နေတဲ့ရုရှားသရှူဟောင်းတူကိုအာယုံကျော်ထိခိုက်စေတဲ့ဓာတ်ရုပ်စိမ့်နဲ့လုံခြံတပ်ဖြတ်ဖို့ကြိုးပမ်းမှုတွေဆွဆွဲခံနေရတဲ့ရုရှားအပေါ်နိုင်ငံတကာကပြစ်တင်ဝေဖန်ရမှာလဲအမေရိကန်ပါဝင်ခဲ့ပါတယ်။ဗြိတိန်နိုင်ငံဆယ်လက်စ်ပါရီမြို့မှာရုရှားထောက်လှမ်းရေးဟောင်းအစိတ်ခတ်ခံရတဲ့ဖြစ်ရပ်နဲ့ပတ်သက်လို့မနေ့တုန်းကသတင်းတောက်တွေမေးမြန်းရမှာတော့တမန်ထရန့်ကနောက်ကွယ်မှာရုရှားပါဝင်ပတ်သက်နေတာထေချာတော့ရှိရဲ့အကြောင်းပြောဆိုခဲ့တာပါ။ဒီလားလေးရဲ့နေတော့ကတက်ခတ်မှုဟာအလွန်မဲဝမ်းနည်းစရာဖြစ်ရတယ်လို့တခြားသူတွေညီးတူအမေရိကန်အနေနဲ့ဒီဖြစ်ရပုံမှာအလေးနဲ့သဘောထားကြောင်းလည်းပြောဆိုခဲ့ပါတယ်။အရင်ကတော့ရုရှားသမ္မတဗလာဒီမီယာပူတင်ပေါ်ဝေဖန်မှုသမ္မတထရန့်တွန်းဆုတ်နေလေးရှိပါတယ်။ဒါရုစိမ့်နဲ့တက်ခတ်မှုတွေရုရှားပေါ်ဖြစ်တဲ့ဝေဖန်ထားတဲ့ပူတွဲကြေညာချက်တွေဆိုမနေ့ကထုတ်ပြန်ရမှာတော့ဗြိတိန်ပြင်သစ်ဂျာမနီနိုင်ငံနဲ့တူအမေရိကန်သမ္မတလည်းပါဝင်ခဲ့ပါတယ်။
2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားတို့ကြားဝင်နှောက်ယှက်တဲ့ကိစ္စကိုစုံစမ်းစစ်ဆေးနေတဲ့အထူးစုံစမ်းစစ်ဆေးရေးမှူးရောဘတ်မူလာကသူ့ရဲ့စုံစမ်းစစ်ဆေးမှုတွေကိုတိုးချဲ့လုပ်ကိုင်လာပါတယ်။နယူးယောက်မြို့အခြေစိုက်သမ္မတဒေါ်နယ်ထရမ့်ရဲ့စီးပွားရေးကုမ္ပဏီကြီးဖြစ်တဲ့ Trump Organization စီကနေရုရှားနဲ့ဆက်သွယ်ဆောင်ရွက်ထားတဲ့ဆွေးနွေးစာတွေနဲ့ Mr. မူလာစုံစမ်းနေတဲ့တခြားကိစ္စရပ်တွေနဲ့ဆိုင်တဲ့အထောက်အထားအလုံးကိုတောင်းဆိုထားတယ်လို့ The New York Times သတင်းစာကြီးကဖော်ပြပါတယ်။ Mr. မူလာရဲ့စုံစမ်းစစ်ဆေးမှုတွေဟာသမ္မတ Trump စီတစ်ဖြည်းဖြည်းနှီးကပ်လာနေပါပြီ။သမ္မတရာထူးဆက်တင်ယူတဲ့2019 January လကစပြီးတော့အမေရိကန်အစိုးရအနေနဲ့သမ္မတထရမ့်ကချမှတ်မဲ့ဆုံးဖြတ်ချက်တွေဟာသူ့ရဲ့စီးပွားရေးလုပ်ငန်းတွေနဲ့ဝှရော်ဒီမဖြစ်စေဖို့သမ္မတထရမ့်ပိုင်ဆိုင်ထားတဲ့စီးပွားရေးလုပ်ငန်းတွေကိုဖျက်သိမ်းပစ်တဲ့နယ်ဆိုတော့ဝေဖန်သူတွေရဲ့ပြောဆိုချက်တွေကိုထရမ့်ကလက်လျူရှုထားပြီးကုမ္ပဏီရဲ့စီးပွားရေးလုပ်ငန်းစီမံခန့်ခွဲမှုတွေကိုသူ့ရဲ့သားအကြီးနှစ်ဦးဖြစ်တဲ့ထရမ့်ဂျူနီယာအက်ဒရစ်ထရမ့်နဲ့ကုမ္ပဏီကတခြားအရာရှိတို့စီလွှဲပြောင်းပေးခဲ့တာပါ။ဒါပေမဲ့လည်းကမ္ဘာတဝန်လှုပ်ကိုင်နေတဲ့သူ့ရဲ့ကုမ္ပဏီတွေကတော့သမ္မတထရမ့်ကပိုင်ဆိုင်ထားဆဲဖြစ်ပါတယ်။ထရမ့်ရဲ့မဲဆွယ်စည်းရုံးရေးအဖွဲ့နဲ့ရုရှားတို့ဆက်ဆက်တဲ့စုံစမ်းစစ်ဆေးမှုအလုံးကိုနိုင်ငံရေးအရာအွန်လိုင်းနဲ့တိုက်ခတ်တဲ့လို့အဖြစ်သမ္မတထရမ့်ကအစဉ်တစိုက်ပြောဆိုလာတာဖြစ်ပါတယ်။
အမေရိကန်သမ္မတဒေါ်နယ်ထရန့်သူ့ရဲ့အမျိုးသားလူမျိုးရေးအကြံပေး HR McMaster ကိုရာထူးကဖယ်ရှားဖို့ဆုံးဖြတ်ထားကြောင်း Washington Post လင်းစာရဲ့ဖော်ပြချက်ကိုသမ္မတအင်ပြိုကပယ်ချလိုက်ပါတယ်။အမျိုးသားလူမျိုးရေးအကြံပေးအစ်စ်စာထူးခန့်မယ်လို့ဆိုတဲ့သတင်းဟာမှန်မှန်ကန်ကြောင်းအင်ပြိုပြောင်းရ Sarah Huckabee Sanders ကမနေ့နောက်ပိုင်းမှာပဲ Twitter လူမှုကွန်ရက်ကနေပြောဆိုခဲ့တာပါ။အစိုးရဘက်ရဲ့စစ်မြေရရှိပြီးအပြောင်းလဲလုပ်မဲ့အစီအစဉ်တစ်စိတ်တစ်ပိုင်းဖြစ် McMaster ကိုရာထူးကဖယ်ရှားမှာဖြစ်တဲ့ကြောင်း Washington Post လင်းစာရဲ့ဖော်ပြချက်ကြောင်းအင်ပြိုမှာနောက်ထပ်ယာရုကဖြုတ်ခံရမယ့်သူတွေရှိနေသေးတယ်လို့ယူဆမှုတွေလည်းကြီးထွားလာနေပါတယ်။အင်ဂျီရောပြောခွင့်ရတော့သမ္မတထရန့်နဲ့မက်မာစတာတို့ကြားအလုပ်တွဲလုပ်ရမှာအဆင်ပြေနေတဲ့အကြောင်းနဲ့အမျိုးသားလူညွန်ရေးအဖွဲ့မှာအပြောင်းလဲမရှိတဲ့အကြောင်းပြောဆိုခဲ့ရပါ။ဒါပေမဲ့လည်းအပြောင်းလဲတွေဟာဘယ်ချိန်မှမဆိုဖြစ်လာနိုင်တဲ့အကြောင်းလဲအင်ဂျီရောပြောခွင့်ရကမနေ့စောပိုင်းမှာပဲပြောဆိုထားပါရဲ့။အစိုးရလုပ်ငန်းတွေကိုစောင့်ရရန်မှာဦးစားပေးအာရုံစိုက်ရမယ့်ကိစ္စတွေဟာပြောင်းလဲတက်တဲ့သဘောရှိတဲ့အတွက်အကောင့်ထဲပေါ်ရမှာဥဆောင်သူတွေကိုလည်းအပြောင်းလဲလုပ်ရလို့ရှိတဲ့အကြောင်းသမ္မတအနေနဲ့လိုအပ်တဲ့အချိန်မျိုးမှာလူမဲ့နေရာမှာခန့်အပ်ဖို့ရည်ရွယ်ထားကြောင်းလည်းတင်းတောက်တွေကိုပြောဆိုခဲ့တာပါ။နိုင်ငံရေးဝန်ကြီး Rest Day Lesson ကိုရုတ်တရက်ရာထူးကဖယ်ရှားလိုက်ပြီးနေ့ရက်ကြာမှာပဲအမျိုးသားလူညွန့်အကြံပေးပုဂ္ဂိုလ်နေရာအစားထိုးမဲ့တဲ့ထွက်လာတာလည်းဖြစ်ပါတယ်။တင်းနေထွက်နေတဲ့အတိုင်းသာဖြစ်လာခဲ့မယ်ဆိုရင်တော့သမ္မတထွက်တက်လာပြီးတဲ့နောက်အမျိုးသားလူညွန့်ရေးအကြံပေးပုဂ္ဂိုလ်ရာထူးကထွက်ရတာဒီအချိန်ဟာဒုတိယဖြစ်လာပါလိမ့်မယ်။သမ္မတထွက်ရဲ့ပထမအမျိုးသားလူညွန့်ရေးအကြံပေးပုဂ္ဂိုလ် Michael Flynn ကတော့ပြီးခဲ့တဲ့နှစ်မှာစတင်တာဝန်ယူပြီးတင်းပတ်ပတ်ဒီအတွင်းမှာပဲအရင်ကရုရှားနဲ့အဆက်အသွယ်ရှိခဲ့တာတွေကိုထိန်ချမ်းမှုနဲ့ယာရုကထွက်ပေးခဲ့ရပါတယ
်။ဆီးရီးယားနိုင်ငံအရှေ့အရက်ကဂွာသားဒေသကနေအမျိုးသမီးနဲ့ကလင်ငယ်တွေအပါဝင်ထားမောင်းများဆိုတော့အရက်သားတွေမနေ့ကထွက်ပြေးလာပါတယ်။သူတို့ရဲ့ပိုင်ဆိုင်တဲ့ပစ္စည်းတွေကိုအိတ်တွေနဲ့လွဲကားတွေစပိန်တွေပေါ်တင်ပြီးတော့စစ်ပေးလို့ရထွက်ပြေးခွလုံလာတာပါ။ဂွာသားဒေသအရှေ့ပိုင်းကို2012ခုနှစ်ကတည်းကသဘုံတို့ထိန်းချုပ်ထားတာဖြစ်ပြီးခုချိန်မှာတော့အဲ့ဒီဒေသအများစုကိုဆီးရီးယားအစိုးရတပ်တွေကလေကြောင်းထိုးစစ်တွေလက်နက်ကြီးတွေနဲ့အချိန်ချင်းတိုက်ခိုက်ပြီးတော့ပြန်လည်ထိန်းချုပ်လိုက်တာပါ။ဆီးရီးယားကိုလက်တလောရောက်ရှိခဲ့တဲ့အပြစ်ပြစ်ဆိုင်ရာကြက်ချင်းနေကွန်ပျူတာဥက္ကဋ္ဌပီတာမိုရာကဒေသတော်ဝန်ဖြစ်ပွားနေတဲ့စစ်ပွဲတွေဟာကြောက်စရာကောင်းလို့နဲ့ပုံမှန်ဖြစ်နေကြအခြေအနေဖက်ကိုရောက်သွားပြီလို့ကြေညာချက်ထုတ်ပြောဆိုလိုက်ပါတယ်။သူသာချင်းစာနာမှုဆိုတဲ့အခြေခံစံနှုန်းကိုတော့မှလေ့လျူရှုပြီးမကြာခဏတိုက်ခိုက်ဖြစ်စီဖို့ကိုရာရည်မှားထားပုံရတယ်လို့လည်းကြေညာချက်မှာဆိုထားပါတယ်။ဒမတ်စကတ်မြို့အနီးကလက်နက်ကိုင်တို့ဝိုင်းရံထားတဲ့ဒေသကနေခြေရာရင်းတွေကအစုလိုက်အပြုံလိုက်ထွက်ပြေးလာတဲ့အရေးအတွက်ဟာအဲ့ဒီဒေသကိုပြန်လည်ထိန်းချုပ်ရေးအတွက်ဆီးရီးယားအစိုးရတပ်ဖွဲ့တို့ပြစ်ခဲ့တဲ့လကစတင်တိုက်ခိုက်ပြီးတဲ့နောက်အများဆုံးအရေးအတွက်ဖြစ်တယ်လို့ပရတင်ချေဆိုင်ဆီးရီးယားလူအခွင့်ရေးလှစ်လာဆောင်ကြီးအဖွဲ့ညွန့်ကြားရေးမှူးကပြောပါတယ်။ညအချိန်ထိုးစစ်ဆင်တိုက်ခိုက်ပြီးတဲ့နောက်ဆီးရီးယားအစိုးရတပ်ကဖွင့်ပေးထားတဲ့လမ်းကြောင်းတိုင်းအစိုးရထိန်းချုပ်ထားတဲ့နယ်မြေတွေကိုခြေကျင်တဲ့ရောကားတွေမော်တော်ဆိုင်ကယ်တွေနဲ့ပါအရက်သားတွေထွက်ပြေးလာတာဖြစ်ပါတယ်။
ဒီ American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးပါတယ
်။ဒီ American တန်မြန်မာဘာသာအစီအစဉ်ရဲ့တောက်ချန်နေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။အရှေ့တောင်အရှေ့နိုင်ငံများအတွင်းအာဆီယံနဲ့ဩစတြေးလျနိုင်ငံတို့ကြားဒီကနေ့စတင်လိုက်တဲ့၃ရက်ကြာထိပ်သီးညီလာခံအတွင်းမြန်မာနိုင်ငံရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့လည်းဆွေးနွေးမယ့်အကြောင်းဩစတြေးလျဝန်ကြီးချုပ်ကပြောလိုက်ပါတယ
် Issues relating to the Rakhine state in Myanmar obviously I'll be discussing
ဒီမှာမဟာဗျူဟာရေးရနဲ့လူခွင့်ရေးကိစ္စတွေကိုဆွေးနွေးရမှာမြန်မာနိုင်ငံရခိုင်ပြည်နယ်အရေးကိုထပ်သွင်းဆွေးနွေးမှာဖြစ်တယ်လို့မြန်မာဆိုရဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်နဲ့တွေ့ဆုံရမှာလဲဆွေးနွေးသွားမှာဖြစ်တဲ့အကြောင်းဩစတြေးလျဝန်ကြီးချုပ်မက်ကွန်တန်ဘိုးကဒီနေ့သတင်းစာရှင်းလင်းပွဲအတွင်းပြောဆိုလိုက်တာပါ။ခေပြင်းနဲ့မြောက်ပိုင်းမှာပြီးခဲ့တဲ့နှစ်တည်းတကြောပြန်ဖြစ်ခဲ့တဲ့ပရိကတ်တွေကြောင့်အင်းနီရှင်ဘင်္ဂလားဒေ့ရှ်နိုင်ငံကိုဒုက္ခနဲ့သိမ့်နေချီထွက်ပြေးခဲ့ရတဲ့အထိဒီတောင်ရင်းပြဿနာတစ်ခုဖြစ်ကြီးထွားလာနေတာကြောင့်စစ်နေမျိုးကထိတိညိလာကမှာမြန်မာဆိုရပေါ်ဖိအားပေးပြောဆိုလဲလူခွင့်ရေးလှုပ်ရှားသူတွေတောင်းဆိုနေကြတာပါ။နိုင်ငံကလူခွင့်ရေးပေါ်တစ်ခုဖြစ်တဲ့ Amnesty International ကတော့ရိုဟင်ဂျာတွေပြိနေခံရတဲ့အခြေအနေတွေကိုမြန်မာထုတ်ပြဖို့နဲ့ထိပ်သီးညီလာခံမှာမြန်မာစိုးရပေါ်ဖိအားပေးပြောဆိုဖို့ဒီနေ့မှာပဲစစ်နေစစ်ကမ်းမှာတောင်းဆိုဆန္ဒပြကြပါတယ်ထိပ်သီးညီလာခံအတွက်ဒေသတွင်းကလူခွင့်ရေးပြဿနာတွေကြုံနေရတဲ့မြန်မာနိုင်ငံနဲ့ကမ္ဘောဒီးယားနိုင်ငံတို့ကိုပါအာဆီယံအသင်းဝင်တွေဖြစ်ဖိတ်ကြားခဲ့တဲ့အတွက်လည်းဩစတြေးလျအစိုးရပေါ်လူခွင့်ရေးလှုပ်ရှားသူတွေဝေဖန်နေကြတာပါဒါပေမဲ့လည်းဩစတြေးလျနိုင်ငံခြားရေးဝန်ကြီးဂျူလီဖစ်ရှော့ကတော့မြန်မာနိုင်ငံအပါအဝင်လူခွင့်ရေးပြဿနာတွေကြုံနေရတဲ့ အာဆီယံသင်းဝင်နိုင်ငံတွေနဲ့ထိတွေ့ဆက်ဆံပြီးစီယုံသင်းသွင်းနိုင်မျိုးကသာအကျိုးများနိုင်ကြောင်းပြောဆိုထားပါတယ်။ဒီသင်းကြီးလာကန်အတွက်ရောက်ရှိနေတဲ့အင်ဒိုနီးရှားနိုင်ငံဂျာယီဝန်ကြီးရက်နိုမာဆူဒီကတော့ဒီကနေ့ဩစတြေးလျနိုင်ငံဂျာယီဝန်ကြီးနဲ့တွေ့ဆုံရမှာရခိုင်ပြည်နယ်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ကလူသားချင်းစာနာမှုလုပ်ငန်းတွေမှာအကူအညီပေးနိုင်ရေးဆွေးနွေးခဲ့တဲ့အကြောင်းပြောဆိုထားပါတယ်။
အမေရိကန်သမ္မတနဲ့မြောက်ကိုရီးယားကောင်ဆောင်တို့တွေ့ဆုံမဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဆွေးနွေးမယ်လို့ယူဆနေကြတဲ့အတွက်မြောက်ကိုရီးယားနိုင်ငံခြားရေးဝန်ကြီးရီယောင်ဟိုးနဲ့ဆွီဒင်ဝန်ကြီးချုပ်စတီဖန်လော့ဖန်တို့စတော့ခ်ဟ ோம் မြို့မှာဒီကနေ့ခရတွေ့ဆုံခဲ့တဲ့အပေါ်အများကအာရုံစိုက်ခဲ့ပါတယ်။မေလမကုန်ခင်အမေရိကန်နဲ့မြောက်ကိုရီးယားကောင်ဆောင်တို့တွေ့ဆုံမဲ့အစီအစဉ်အတွက်ဆွီဒင်နိုင်ငံကကြားဝင်အစီအစဉ်ပေးနေတယ်လို့လည်းသတင်းတွေထွက်နေတာပါ။တချို့ကတော့မြောက်ကိုရီးယားမှာရှိနေတဲ့ဆွီဒင်တန်ယုံကသင်းအမေရိကန်ကိုစားတန်တမန်အကျိုးဆောင်ပေးနေတဲ့ဆွီဒင်နိုင်ငံဟာမြောက်ကိုရီးယားမှာဖမ်းဆီးထားတဲ့အမေရိကန်နိုင်ငံသားတွေကိစ္စကိုစစ်ဆက်ပေးနေတာဖြစ်နိုင်တယ်လို့လည်းသုံးသပ်ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်နဲ့ပတ်သက်လို့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်ဝန်နဲ့တွေ့ဆုံဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကသဘောတူထားတာပါ။ဒါပေမဲ့လည်းတွေ့ဆုံမဲ့နေ့ရက်နဲ့အချိန်အတိအကျကိုတော့မတတ်မရသေးပါဘူး။ထိပ်တီးတွေ့ဆုံမှုနဲ့ပတ်သက်လို့ဝါရှင်တန်မှာလည်းတောင်ကိုရီးယား၊ဂျပန်နဲ့အမေရိကန်ထိပ်တန်းတန်တမာတွေဒီကနေ့ဆွေးနွေးကြပါရစေ။တောင်ကိုရီးယားနိုင်ငံခြားရေးဝန်ကြီးကျန်ကျွန်ဝါကဂျပန်နိုင်ငံခြားရေးဝန်ကြီးတာရိုကိုနိုရိုဟာအမေရိကန်နိုင်ငံခြားရေးဝန်ကြီးရက်စ်တီလဆန်ဒီသတင်းပတ်တဲ့ရတုကဖေရှားခံခဲ့ရပြီးနောက်ယာယီနိုင်ငံခြားရေးဝန်ကြီးတာဝန်ယူထားတဲ့ဒုတိယနိုင်ငံခြားရေးဝန်ကြီးဂျွန်ဆာလီဗန်နဲ့တွေ့ဆုံဆွေးနွေးခဲ့တာပါ။
မြောက်ကိုရီးယားနဲ့တန်တမာရေးဆက်ဆံရေးတိုးမြှင့်မှုရှိနေကြမှာပဲအမေရိကန်နဲ့တောင်ကိုရီးယားတို့ကြားနှစ်ဆင်ချင်းပါလို့ရှိတဲ့ပူးတွက်စည်းလေ့ကျင့်မှုတွေကိုအင်အားနဲ့ချိန်ကာလရှော့ချသွားဖို့ဆုံးဖြတ်လိုက်ကြောင်းသတင်းတွေထွက်ပေါ်လာပါတယ်။တပ်ဖွဲ့ဝင်ထောင်ထောင်ချီပါဝင်ပြီးနှစ်ဆင်ຫນွေဦးရာသီရောက်တိုင်းချင်းပါလို့ရှိတဲ့ Key Resort နဲ့ Foreign Eagle ပူးတွက်စည်းလေ့ကျင့်မှုအစီအစဉ်ရှင်းလာစမ်းစတင်တဲ့အခါအရင်ကလိုနှစ်လကြာလေ့ကျင့်မှုတွေစားတစ်လသာလေ့ကျင့်တော့မှာဖြစ်တဲ့အကြောင်းတောင်ကိုရီးယားစစ်ပတ်ဆိုင်ရာအသံဝိုင်းကိုကူကပြီးရေဟန်သတင်းဌာနကဖော်ပြလိုက်တာပါ။ဒီအချိန်မှာအမေရိကန်ရဲ့မဟာဗျူဟာမြောက် B1B ပုံကျဲလေယာဉ်နဲ့နျူကလ িয়ার စွမ်းအင်တုံးလေယာဉ်တင်စမောတွေတော့ပါမမဟုတ်ဘူးလို့လည်းဆိုပါတယ်။ကွန်ပျူတာနဲ့တရုတ်ဖို့လေ့ကျင့်တဲ့ Key Resort ပူးတွက်စည်းလေ့ကျင့်မှုကတော့ရှင်းလာလေစတင်ချိန်မှာဖြစ်ပြီးပုံမှန်အတိုင်းသတင်းနှစ်ပတ်ကြာမယ်လို့လည်းသတင်းကဖော်ပြခဲ့တာပါ။အမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့ပူးတွက်စည်းလေ့ကျင့်မှုတွေကတော့ပြီးခဲ့တဲ့လတဲ့တောင်ကိုရီးယားနိုင်ငံပျုံချမ်းမြေမှာဆော့အစီအိုလံပစ်အားကစားပွဲတွေကျင်းပနေတဲ့အတွက်ရွှေ့ဆိုင်ထားတာဖြစ်ပါတယ်။
အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်မိုင်ယာမီမြို့ကအပြည်ပြည်ဆိုင်ရာတက္ကသိုလ်ဝင်အတွင်းအသစ်ဆောက်လုပ်ထားတဲ့လူကုသရာပြိုကျရာမှာတေဆုံးသူ6ဦးရှိသွားပါပြီ။ရှစ်လန်းသွားအမြန်လမ်းမှကြီးပေါ်ဖြတ်ပြီးတော့ဆောက်ထားတဲ့တရာပြိုကျရာမှာလူ9ဦးထပ်မံတဲ့တရားရသွားသလိုကားတွေလည်းပျက်စီးခဲ့ရပါတယ်။တရားရပြီးဆဲအောင်ရောက်လာသူတွေဟာအညိုမဲဆွဲရာပုံပယ်ရာနဲ့အယိုကျိုးရာတွေလောက်သာဖြစ်ကြပြီးအခြေအနေတွေတည်ငြိမ်နေတယ်လို့ကန်နဒေတာဆိုင်ရာစေပညာဌာနကဒေါက်တာမတ်ခ်မက်ကနီကကြားရပေးနေမှာပြောပါတယ်။ဖလော်ရီဒါပြည်နယ်ရဲ့အထွတ်အမြတ်တော်အမတ်မတ်ကိုရိုဘီယိုကအခင်းဖြစ်ရာနေရာကိုမနေ့ကတော့ရောက်ကြည့်ရှုခဲ့ပြီးတော့တရားကိုထိန်ထားတဲ့ကြိုးတွေယော်လာလို့ဆက်လို့ရေးအင်ဂျင်နီယာတွေကအဲ့ဒီကြိုးကိုတင်ဖို့လုပ်တဲ့အချိန်မှာပြိုကျသွားတာလို့ Twitter မှာရေးပါတယ်။တက္ကသိုလ်ကျောင်းသူကျောင်းသားတွေနဲ့အနီးနားကအယက်သားတွေအမြန်လမ်းမကိုဖြတ်ပြီးတော့တွားရလွားရလွယ်ကူစေဖို့ရွယ်ပြီးအဲ့ဒီတရားကိုဒေါ်လာ14တက်တမနဲ့တန်အကုန်ကျခံဆက်လို့ခဲ့တာဖြစ်ပါတယ
်။ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ပြောပြခဲ့ကြတာပါ။ VOA ကနေကထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA ရဲ့ internet စာမျက်နှာ burmese.voanews.com မှာရော VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကပါတိုက်ရိုက်တင်ဆက်နေတာမို့နားဆင်နိုင်ပါတယ်ခင်ဗျာ။အပတ်စဉ်ကဏ္ဍတွေမတိုင်ခင်အခုအရင်ဆုံးတော့ဆက်သွယ်မေးမြန်းချင်တဲ့သတင်းပေးပို့ချက်တွေကိုကြားရပါမယ်။ Australia နိုင်ငံမှာကျင်းပနေတဲ့ ASEAN Australia ထိပ်သီးညီလာခံမစတင်ခင် AI ခေါ်နိုင်ငံတကာလူ့အခွင့်အရေးအဖွဲ့ကြီးနဲ့အခြားလူ့အခွင့်အရေးလှုပ်ရှားတဲ့အဖွဲ့တွေကအာဆီယံဒေတာတွင်ဆိုးရွားနေတဲ့ရိုဟင်ဂျာရေးကိစ္စအပေါ်မီးမောင်းထိုးပြနိုင်မှုနဲ့မြန်မာအစိုးရကိုနိုင်ငံတကာကဖိအားပေးရေးတောင်းဆိုဖို့မတ်လ16ရက်တောက်ကြနေဒီကနေ့မှာပဲဆစ်ဒနီမြို့မှာဆန္ဒပြတောင်းဆိုခဲ့ကြပါတယ်။ဒီအခြေအနေကိုဆက်ပြီးတင်ပြကြပါမယ်။အစိုးရတောင်းအာဆီယံနိုင်ငံများအသင်းအာဆီယံနဲ့ဩစတြေးလျနိုင်ငံတို့ကြားဒီကနေ့မှာစတင်လိုက်တဲ့၃ရက်ကြာထိပ်သီးညီလာခံမှာအာဆီယံဒေသတွင်းဆိုးရွားနေတဲ့လူအခွင့်အရေးအခြေအနေတွေပေါ်အထူးသဖြင့်ရိုဟင်ဂျာတွေအခွင့်အရေးချိုးဖောက်ခံရတာကိုမီးမောင်းထိုးဆွေးနွေးပြကြဖို့နဲ့ရခိုင်ရေးကောင်းမွန်တဲ့လူဆောင်ချက်တွေပေါ်လာအောင်မြန်မာအစိုးရကိုနိုင်ငံတကာကဖိအားတွေတိုးပေးလာဖို့ဆိုပြီးဆစ်ဒနီမြို့စစ်ကမ်းမှာ AI အဖွဲ့အပါအဝင်အခြားလူအခွင့်အရေးလှုပ်ရှားသူတွေကတောင်းဆိုဆန္ဒပြခဲ့ကြတာပါ။ဒီလိုဆန္ဒပြရတာနဲ့ပတ်သက်လို့လန်ဒန် AI ရုံးချုပ်ကပြောခွင့်ရပုဂ္ဂိုလ်Olaf Blomqvist ကရှင်းပြပါတယ်
။ It's an opportunity to really discuss human rights in the region and one of the biggest human rights crises facing Asia what's happening to the Rohingya in Myanmar we from Amnesty International want to see is
Australia နဲ့ ASEAN နိုင်ငံခေါင်းဆောင်တွေကြားစစ်နည်းမျိုးမှာကျင်းပမယ်ညီလာခံကဒေသတွင်းကလူခွင့်အခြေအနေတွေကိုဆွေးနွေးဖို့အခွင့်အရေးတစ်ခုဖြစ်ပါတယ်။ကမ္ဘာပေါ်ကအကြီးမားဆုံးလူခွင့်ချိုးဖောက်မှုကြီးတွေကတစ်ခုကတော့အာရှဒေသမှာဖြစ်ပြီးမြန်မာနိုင်ငံကရိုဟင်ဂျာတွေပေါ်ကျူးလွန်နေတာဖြစ်ပါတယ်။ကျွန်တော် AI အဖွဲ့ကြီးအနေနဲ့တွေ့ကြတာကတော့ဒီဆွေးနွေးပွဲကိုတက်ရောက်လာတဲ့ကမ္ဘာခေါင်းဆောင်တွေအနေနဲ့ရိုဟင်ဂျာပြဿနာကိုဆွေးနွေးပြီးရိုဟင်ဂျာတွေပေါ်လူမျိုးစုလိုက်ရှင်လင်းဖယ်ရှားနေတာတွေကိုရပ်တန့်သွားအောင်ရောင်ဆန်းစုကြည်နဲ့မြန်မာအစိုးရကို PR ပေးစေချင်ပါတယ်။အာဆီယံနဲ့ဩစတြေးလျဒေသီဆွေးနွေးပွဲကိုတက်ရောက်ဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ရောင်ဆန်းစုကြည်ဟာမတ်လ16ရက်ဒီကနေ့ညနေ 4:00 လောက်မှာရန်ကုန်မြို့ကနေထွက်ခွာသွားပြီးဒီသတင်းပတ်ကုန်ကျင်းပမဲ့ဆွေးနွေးပွဲတွေကိုတက်ရောက်မှာဖြစ်ပါတယ်။ရောင်ဆန်းစုကြည်နဲ့အတူအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဦးကျော်တင်နဲ့အခြားတာဝန်ရှိသူတွေလိုက်ပါသွားကြပါတယ်။ရောင်ဆန်းစုကြည်တက်ရောက်မဲ့3ရက်ကြာထိပ်သီးညီလာခံအတွင်းရခိုင်အရေးနဲ့ပတ်သက်လို့ဆွေးနွေးသွားမယ်အကြောင်းဩစတြေးလျဝန်ကြီးချုပ်မဲလ်ကွန်ထမ်းဘူးကပြောပါတယ်စီးပွားရေးမဟာဗျူဟာရေးနဲ့လူအခွင့်အရေးကိစ္စတွေကိုဆွေးနွေးရမှာမြန်မာနိုင်ငံရခိုင်ပြည်နယ်အရေးကိုထည့်သွင်းဆွေးနွေးမှာဖြစ်တယ်လို့မြန်မာအစိုးရရဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့တွေ့ဆုံရမှာလဲဆွေးနွေးသွားမှာဖြစ်တဲ့အကြောင်းဩစတြေးလျဝန်ကြီးချုပ်ကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့ဩဂုတ်လတည်းတကြောပြန်ဖြစ်လာတဲ့ပြည်သူ့ဘက်ကတွေကြောင့်အိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုဒုက္ခသည်တိမ့်နဲ့ချီထွက်ပြေးခဲ့ရတဲ့အထိဒေသတွင်းပြဿနာတစ်ခုအဖြစ်ကြီးထွားလာနေတာကြောင့်စစ်တင်မျိုးကထိတ်တိညလာကမှာမြန်မာအစိုးရဘော် PRP ပြောဆိုဖို့ကိုလူအခွင့်အရေးလှုပ်ရှားသူတွေကတောင်းဆိုနေကြပါတယ် Human Rights Watch လူအခွင့်အရေးအဖွဲ့ကလည်းမြန်မာနိုင်ငံအပါအဝင်အာဆီယံအဖွဲ့ဝင်တွေရဲ့လူအခွင့်အရေးပြဿနာတွေနဲ့ပတ်သက်လို့ဩစတြေးလျအစိုးရက PRP ပြောဆိုဖို့ကိုလည်းတိုက်တွန်းထားပါတယ်ဒီထိတ်တိညလာကအတွင်းဒေသတွင်းကလူအခွင့်အရေးပြဿနာတွေနဲ့ကြုံနေရတဲ့မြန်မာနဲ့ကမ္ဘောဒီးယားနိုင်ငံတို့ကိုဒီထိပ်သီးညီလာခံကိုဖိတ်ကြားခဲ့တဲ့အတွက်လဲဩစတြေးလျအစိုးရအပေါ်လူအခွင့်အရေးလှုပ်ရှားသူတွေကဝေဖန်နေကြတာပါဒါပေမဲ့လည်းမြန်မာနိုင်ငံအပါအဝင်လူအခွင့်အရေးပြဿနာကြုံနေရတဲ့အာဆီယံအဖွဲ့ဝင်နိုင်ငံတွေကိုထိတွေ့ဆက်ဆံစီယုံသိမ်းသွင်းတဲ့နှီးမျိုးကသာအကျိုးများနိုင်မှာဖြစ်ကြောင်းဩစတြေးလျနိုင်ငံသားရေးဝန်ကြီးဂျူလီဘီရှော့ကတုတ်ပြန်ပြောဆိုခဲ့ပါတယ်ခင်ဗျာ
သောရရှင်များရှင်မြန်မာနိုင်ငံကအင်တာနက်သုံးလူတွေကြားရေးသံစားနေတဲ့ Facebook လူမှုကွန်ရက်ဟာအမုန်းစကားတွေပြန့်ပွားအောင်ဖြန့်ချီရမှာအဓိကနေရာတစ်ခုဖြစ်လာနေတယ်လို့ကျွမ်းကျင်သူတွေကသတိပေးနေကြပါတယ်မြန်မာနိုင်ငံသားတွေရဲ့လူမှုဘဝဒီနေ့တခြားနေရာယူလာနေတဲ့လူမှုကွန်ရက်တွေဟာအကျိုးချက်အဖြစ်ကများနေပါသလားအင်တာနက်နဲ့လူမှုကွန်ရက်တွေကိုအကျိုးရှိအောင်ဘယ်လိုသုံးကြမလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုင်းရိုက်လေလာအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-332-3899 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဆိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမျက်ချက်တွေကြိုတင်ပေးသားပေးပို့ထားနိုင်ပါတယ်။ဒီနေ့ကတိုက်ရိုက်လေးလိုက်စီစဉ်ကကျူစုပါရရှင
်။တနက်ဖြန်စနေည VOA တိုက်ရိုက်လေးလိုက်အစီအစဉ်မှာသောရရှင်တွေပါဝင်ဆွေးနွေးကြပါဦးလို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာ။အခုတော့ဥကိုနီအမှုစစ်ဆေးကြားနာမှုအခြေအနေကိုကြည့်အောင်ပါ။ NLD ပါတီရဲ့ဥပဒေအကြံပေးရှင်းနေဥကိုနီအမှုကိုဆက်လက်ကြားနာစစ်ဆေးနေရမှာဒီကနေ့မှာတော့ပြန်ခေါ်တက်တွေကိုခေါ်ယူစစ်ဆေးတဲ့အထက်ရဲမှုတင်မောင်ဆွေရဲ့ထွက်ဆိုချက်တွေကတန်တရာဖြစ်စရာတွေရှိခဲ့တယ်လို့တရလိုရှိနေဥနီလာက VOA ကိုပြောပါတယ်ဒီအခြေအနေကိုတော့ကိုကောင်းဆန်ဟင်းကတင်ပြပါမယ
်တရားလွတ်တော်ရှိနေဥကိုနီလှုပ်ကြံတက်ပြတ်မှုအတွေ့တန်တရာရှိခံထားရသူကြီးလင်းအဝင်းစော်ဇေယျဖြိုးနဲ့မကြာသေးခင်ကအမခံရသွားတဲ့အဝင်းထွန်းတို့ရဲ့အမှုအတွေ့ပြန်ခေါ်တက်တွေပြစစ်ဆေးရမှာတော့38ယောက်ရှိသွားပြီဖြစ်ပါတယ်။အဲ့ဒီလိုအမှုအတွက်ပြန်ခေါ်တက်တွေကိုစစ်ဆေးရမှာတော့မင်းကထွက်ဆိုခဲ့တဲ့ရဲမှုတင်မောင်ဆွေရဲ့ထွက်ဆိုချက်တွေကတန်တရားဖြစ်ပေါ်ရာရှိခဲ့တယ်လို့တရားလိုရှိနေဦးနေလက VOA ကိုပြောပါရစေ
။ရဲမှုတင်မောင်ဆွေရဲ့ထွက်ဆိုချက်ကကျွန်တော်တို့တန်တရားဖြစ်ပေါ်ရာရှိခဲ့တယ်။တန်တရားဖြစ်ပေါ်ရာရှိခဲ့တယ်။ तू ဟာတရားလိုရှိမှာ तू တာဝန်ယူဆောင်ရဲ့အမှုမှာ तू ဟာမကတော့ဆက်ဆိုချင်မရှိဘူးတနရာဖြစ်ပွဲကောင်းတဲ့ဆက်ဆိုချက်တွေပြီးခဲ့တယ်ဆိုတဲ့ချက်ကိုအရင်ဆုံးပြောချင်ပါတယ်ရဲဘူးတော်ဆရာမှုတည်ရဲ့အရာကြီးဖြစ်ပါတယ်ဒါလူပိနာလေးကိုပြောတဲ့စကားလုံးပဲနောက်တစ်ခုကပါလဲဆိုတော့ဒီသူ့အနေနဲ့ရဲဘူးတော်ဆွေအနေနဲ့တရားရှိမှထွက်တဲ့ခါကျတော့
Manika, Pianko, Tati, and Ine, Layal Pressure, became new bodyguard, mind care, Pidu, Ludo Gudele, Ulens or Tunga, Shini, Ugoni, Logia Muma, Pawendu, Ansolo, Ditare, so be, Mayan Pressu Gerawa, Adilo, Ludo Gudele, dear on Ine, dear Quima, Mayan Pressu, Jeha, dear Uri, a Jawia, Ye Lu Yare, Elo, Shini, Uroba Sanga, Fio Ego, Biaware. ဒီအတူကဝယ်ပြီးဖို့အတွက်ကိုဆရာကြီးကိုကဝယ်ပြီးဖို့အတွက်ကိုသူကအဝင်းဆိုအဝင်းခိုင်မဟုတ်အဝင်းဆိုပုံချပြီးတော့ပြင်းထန်တာပုံချပြီးခတ်ဆိုပေးလာကြတော့တွေ့ရပါတယ်ဒီကနေ့မှလည်းပြန်ခေါ်တက်တဲ့အဖြစ်ရဲအရာရှိနှစ်ဦးနဲ့ဇာတ်ဖြူရဲ့ကော်မတီဝန်ထမ်းနှစ်ဦးကိုခေါ်ယူစစ်ဆေးခဲ့တာဖြစ်ပါတယ်ဒီကနေ့ကြားနာစစ်ဆေးမှုဟာအချိန်90မြောက်လည်းဖြစ်ပါတယ်လာမယ့်အပတ
ပြည်ပကတဲမှာမှုနဲ့နေမည်မတည်ငြိမ်မှုတွေကြောင့်ပြီးခဲ့တဲ့ဖေဖော်ဝါရီတလအတွင်းမှာကိုအနည်းဆုံးအရသား36ဦးဖမ်းဆီးခံခဲ့ရတယ်လို့နိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအသင်းကတည်ထောင်ပြန်လိုက်ပါတယ်။အရသားဆွေးရလက်ထက်ဒီမိုကရေစီစံနှုန်းနဲ့မညီတဲ့အငင်းပွားပွဲဥပဒေတွေနဲ့အမှုဖွင့်တရားစွဲဆိုခံရသူတွေများလာတယ်လို့အကျဉ်းထောင်တွေထဲမှာလည်းကျန်းမာရေးဆောင်ရှောက်မှုအားနည
ရှိနေတယ်လို့လည်းပြောပါတယ်အသေးစိတ်ကိုတော့ဆက်သွယ်မေးမြန်းတာတဲ့မဆုမွန်ကတင်ပြပါမယ်
အစိုးရတက်တဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့ကချင်လွတ်မြောက်ရေးတပ်တို့ကြားတိုက်ပွဲတွေဖြစ်ပြီးတော့စစ်ရေးတင်းမာနေတဲ့အချိန်မှာပဲကချင်တပ်ဖက်ကလီစုတိုင်းရင်းသား28ဦးကိုဖမ်းဆီးခဲ့တယ်လို့အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်နယ်မြေမတည်ငြိမ်မအေးချမ်းနိုင်သေးပဲလုံခြုံရေးစိုးရိမ်စရာဖြစ်နေတဲ့ရခိုင်ပြည်နယ်စစ်တွေမျိုးကအစိုးရရုံးလွှတ်တော်နဲ့အစိုးရအဖွဲ့ဝင်တို့ရဲ့နေအိမ်ဘုံးပေါက်ကွဲမှုတွေကြောင့်လည်းလုံခြုံရေးတာဝန်ရှိတဲ့သူတွေဘက်ကတန်တရားရှိသူတွေကိုဖမ်းဆီးထိန်းသိမ်းနေတာဖြစ်ပါတယ်အခုလိုဖေဖော်ဝါရီလတလထဲမှာပဲအရက်သား36ယောက်ဖမ်းဆီးခံရတဲ့အနေအထားဟာစီးရဲတင်းမာမှုတွေနဲ့နည်းနည်းမပြင်းတက်မှုတွေကြောင့်အရက်သားပြည်သူတွေရဲ့လုံခြုံမှုကစိုးရိမ်စရာအနေအထားဖြစ်လာနေတယ်လို့ APPB နိုင်ငံရေးကျင်းသားများကူညီဆောက်ရှောက်ရေးအသေးအတွေ့အမှုဦးတိန်နိုင်ကတုံ့တက်လိုက်ပါတယ
်ဒီဘက်ပိုင်းမှာတိုင်းပြည်ကမပြေမပြေဖြစ်နေတဲ့ကိစ္စလေးတိုင်းနိုင်ငံတွေကလည်းမှာစိတ်ပြပူနေတဲ့အခြေအနေလေးကပုံပြီးတော့များလာပုံပြီးစိတ်လာတယ်ဆိုတဲ့အခြေအနေကြောင့်လို့ဒီဘက်ဟောတိုင်းသားဘက်ကြီးလေးကတော့ဆရာစစ်တပ်ဘက်ကတော့အပန်းကြီးကိုပုံများလာတယ်ဆိုတဲ့စစ်တပ်ကြီးကြီးရှိတယ်နောက်တစ်ခါစစ်ပူကြီးရဲ့ဆိုတဲ့စစ်တပ်ကလည်းဒီပထမကအကုန်ပိုင်းတိုင်းရှိမှပူပြီးတော့နေရာစိတ်စိတ်ကြီးဖြစ်လာတဲ့နေထိုင်မှုတွေဖြစ်ပါတယ်ဒါကြောင့်မလို့လေဒီအပန်းကြီးဆိုတဲ့စစ်တပ်ကြီးကလည်းပုံများလာတယ်လို့သိကြလို့ရပါတယ်
ဒါအပြင်ပြင်ဆင်ဖို့အတွက်လွတ်တော်နေရမှာအခြေတည်ဆွေးနွေးနေကြစေငင်းငင်းစွာစုဝေးခွင့်နဲ့စီတန်းလက်လက်ခွင့်ဥပဒေငိမ့်စုစီပုံမှကြောင့်လည်းအမှုဖွဲ့တရားစွဲဆိုခံရသူတွေများလာတာကြောင့်အရက်သားအစိုးရလက်ထက်မှာဒီမိုကရေစီစံနှုန်းနဲ့မညီတဲ့ဥပဒေပုံမှတွေကိုပြင်ဆင်ပယ်ဖျက်ဖြစ်ဖို့လိုနေပြီလို့လည်းဦးတိန်နိုင်ကပြောပါတယ
်ဒီငိမ့်စုစီပုံမှလည်းပေါ့လေဖမ်းနေတာကတော့လာတိုင်းလူလူအပန်းစီရှိနေတဲ့ဆိုတဲ့ပုံစံမျိုးဖြစ်တယ်ဆိုတော့ဒီကာကြောင့်မလို့ငိမ့်စုစီပုံမှကလည်းလိုအပ်ပြည့်ကြောက်ဖို့အတွက်ကျွန်တော်တို့ကတော့အစင်းစိုက်တိုက်တွန်းနေတာပါလေ။အဲ့ဒီထဲမှာလည်းကျွန်တော်တို့ကဥမာပုံမှန်900 900ခန့်ထောက်ပြီးတယ်။ကလာဒူပုံမှန်လေးတွေအများကြီးရှိပါတယ်။ဒါကြောင့်မလို့ဒါလေးတွေတော့ပြန်ပြီးတော့ပုံတတ်ပြတဲ့ပြင်ဆင်ပြတဲ့ဒီလိုကိစ္စလေးကျွန်တော်တို့တိုက်တွန်းနေတာပါ။
လက်တော်အချင်းချခံနေရတဲ့ရိုက်တာသတင်းသမားတွေပါဝင်ကချင်တရုတ်ဆရာနှစ်ယောက်နဲ့နိုင်ငံရေးကျင်းသားတချို့ရဲ့ကျမ်းမာရေးကလည်းစိုးရိမ်စရာအခြေအနေမှာရှိနေတယ်လို့နိုင်ငံရေးကျင်းသားကူညီဆောင်ရှောက်ရေးအသင်းကသတင်းထုတ်ပြန်ပါတယ
်ဟုတ်ကဲ့မဆိုင်ပြန်လို့ပါလို့ဆိုလို့ရှိရင်တော့ညှတာနေချက်မှုတွေလည်းတော်တော်ခံရရတယ်ထောင်ထဲမှာလည်းတော်တော်ကြာလာပြီဆိုတဲ့အခါကျတော့ဟိုပါပြီးတော့အသက်အရွယ်ရကောဟိုညှတာနေချက်မှုခံရတဲ့အနေအထားတွေရောဒီလိုတွေနဲ့ကတော့ကျမ်းမာရေးတော့မကောင်းဘူးဆိုတဲ့ကိစ္စဆိုးွားလာတယ်ဆိုတဲ့ကိစ္စကတော့အချင်းနောက်ထဲမှာကဒီကျမ်းမာရေးဆက်ဆောင်မှုနဲ့ဒီအစားအသောက်လူထိုင်တွေကအများကြီးထုတ်တဲ့ကိစ္စမျိုးလေးရှိပါတယ်ဆိုတော့ကျမ်းမာရေးဆက်ဆောင်မှုနဲ့ပတ်သက်တာအပြင်မှာတော့ကျွန်တော်တို့နိုင်ငံကဆေးရုံဆေးညာလေးမှာကျမ်းမာရေးအထောက်အပံ့စီးတွေဆိုးွားလေမလုံလောက်တဲ့အခြေအနေမျိုးဖြစ်နေတဲ့အခါကျတော့ဟိုအချင်းနောက်ကြီးကမှဆိုတော့ပုံပြီးတော့ဆိုးတာပေါ့ဆိုတော့ဟိုအချင်းနောက်ထဲမှာကတော့ဒီနေရာထိုင်တာစားတော့ထောက်တာကအားလုံးကကြက်ပဲဆိုတဲ့နေရာမျိုးဖြစ်တဲ့အခါကျတော့တချို့ကအဲ့အန်နေတော့မှဟိုထိခိုက်နိုင်တဲ့အခြေအနေမျိုးကြီးကျုံ့ရတာကိုလည်းကျွန်တော်ကြားနေရပါတယ်
ဒါဟာမြန်မာနိုင်ငံတစ်ဝက်ကအကျဉ်းထောင်တွေထဲမှာအကျဉ်းထောင်နဲ့အကျဉ်းသားမမျှတမှုတွေကြောင့်တကူရေးတန့်ရှင်းမှုတောက်တုံးရည်နဲ့ကျန်းမာရေးဆောက်ရှောက်မှုလိုအပ်ချက်တွေများလာနေလို့ဖြစ်တယ်လို့လည်းဦးတိန်နိုင်ကပြောပါတယ်
ဒီအကျဉ်းသားဥယျာဉ်က when suddenly we get some of them yanny about it. Again, on the James Gandhi Maga, Chagala, when suddenly we go, Kuaga, go down, go down, the great Ubati, Chilari, and the Kamu to the Kadero. The James Gali who see my Sandy Buya, Bondamu, Lola, Pisan Muni, James Ali, Muni, Tari, Sari, Tari, a great Pisan Muni, the Pain and his family, and I'm really guys, like that Chilari Kadero, Yidi Dilu, and the other, again, on the James Ali who show trouble like a
အကျဉ်းသားလေးအမြောင်များချစ်နေတဲ့ကိစ္စကိုဘယ်လိုကောက်ရတားဆီးရမလဲဆိုတဲ့ကိစ္စကဟိုအရေးကြီးတယ်ဖြစ်ပါတယ်။အလေးကကျွန်တော်တို့ပေါ်လစီဘူဝါဒလို့ခြောက်မှပြီးတော့လုံဆောင်မှာကဖြစ်နေကြပါမယ်။အကျဉ်းအောင်စနေပြုပြင်ကြောင်းလေးကိုအရေးကြီးလိုအပ်နေပြီဖြစ်လို့အကျဉ်းသားတွေပြည့်တိတ်နေတဲ့အကျဉ်းအောင်တွေကနေတရားဥပဒေနဲ့အညီအကျဉ်းသားလျှော့ချတဲ့နဲ့အစီအစဉ်တွေအပါအဝင်အကျဉ်းအ AAPPB တို့ကဥဆောင်ပြီးတော့ဆောင်ရွက်နေကြတာဖြစ်ပါတယ်ရှင်
။မဆုမွန်ဆက်သွယ်မေးမြန်းတင်ပြခဲ့တာပါ။မြန်မာပြည်ဆိုင်ရာသတင်းတွေတင်ဆက်ပြီးအခုတခါတော့ American Russia နဲ့ဆိုင်တဲ့နိုင်ငံတကာသတင်းလွှာတပုတ်ကိုတင်ပြခြင်းပါတယ်။2016 American ရွေးကောက်ပွဲကိုထိခိုက်ပျက်စီးအောင်ကျောင်းဝင်နှောက်ယှက်တာတွေစိုက်ဘာတိုက်ခိုက်မှုတွေလုပ်ခဲ့တယ်ဆိုပြီးရုရှားနိုင်ငံကအဖွဲ့အစည်းတွေနဲ့လူပုဂ္ဂိုလ်အများအပြားကိုအမေရိကန်ပြည်ထောင်စုကဒဏ်ခတ်ပိတ်ဆို့မှုတွေချမှတ်လိုက်ပါတယ်။ဂျာတာပရီနီကဒဏ်ခတ်ပိတ်ဆို့လိုက်တဲ့လူပုဂ္ဂိုလ်နဲ့အဖွဲ့အစည်း19ခုထဲမှာပြီးခဲ့တဲ့လကအမေရိကန်တရားရေးဌာနရဲ့အထူးစုံစမ်းစစ်ဆေးရေးမှူးရောဘတ်မူလာကဆွဲချက်တင်ခဲ့သူ73ဦးလည်းပါဝင်ပါတယ်။ဒါ့အပြင်ပြည်ထောင်နိုင်ငံကရုရှားသချူဟောင်းကိုအစိတ်ခတ်တဲ့အမှုရဲ့နောက်ကွယ်မှာရုရှားပါဝင်ပတ်သက်နိုင်ပွဲရှိတယ်လို့လဲအမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ် VOA သတင်းနောက်ဇယ်လတီစာဟုတ်သတင်းပေးပို့ထားတာကိုကိုရန်နိုင်ပြောပြမှာပ
ါဗြိတိန်နိုင်ငံကရုရှားသံတမန်23ဦးကိုတိုက်ပီတွင်ကနင်ထုတ်ပြီးသချိုလုံးမှုကိုတိုက်ဖြတ်ဖို့နီလန်ပေါင်းစုံကိုလှုပ်ဆောင်သွားမယ်လို့ဗြိတိန်ဝင်ကြီးချုပ်ထရီဆာမေကပြောလိုက်ပြီးတည့်အကြာမှာပဲအမေရိကန်ကလည်းရုရှားပေါ်တန်းခတ်ပိတ်ဆို့မှုအစ်စ်တွေချမှတ်တယ်လို့ကြေညာလိုက်ပါတယ်ဒါပေမဲ့ရုရှားဆိုရကတော့ဗြိတိန်နိုင်ငံကအစိတ်ခတ်မှုဟာသူတို့ရဲ့လက်ချက်မဟုတ်ဘူးဆိုပြီးတော့ညှင်းဆို့ထားပါတယ်။သမ္မတထရမ့်ဟာရုရှားပေါ်ချက်ချင်းပြစ်တင်ရှုတ်ချတာမဟုတ်ခဲ့ပေမဲ့နောက်ပိုင်းမှာတော့သူကဗြိတိန်ပြင်သစ်ဂျာမနီနိုင်ငံတွေနဲ့အတူပူးတွဲပြီးတော့ဒီတိုက်ခိုက်မှုကိုရှုတ်ချကြောင်းကြေညာတဲ့အထက်မှာပါဝင်ခဲ့ပါတယ
်။
ကျွန်တော်ဗြိတိန်ဝန်ကြီးချုပ်ထရီဆာမေနဲ့စကားပြောခဲ့ပါတယ်။ကျွန်တော်တို့ဒီကိစ္စကိုတော်လေးစဉ်းစားပြောဆိုပြီးခဲ့ပြီးအလွန်လဲဝမ်းနည်းကိုကောင်းတဲ့အခြေအနေပါ။ဒီတိုက်ခိုက်မှုရဲ့နောက်ကွယ်မှာရုရှားတွေပါဝင်ရပါတယ်။ဒါမျိုးကဘယ်တော့မှမဖြစ်သင့်တယ်လို့ကျွန်တော်အနေနဲ့လည်းဒီကိစ္စကိုအလေးနဲ့ထားဆောင်နေပြီးတခြားသူတွေလည်းဒီလိုပဲလို့ထင်ပါတယ်
။2016အမေရိကန်သမ္မတရွေးကောက်ပွဲမှာဂျာဝင်နှောက်ယှက်ခဲ့ရတဲ့အရေးပါတဲ့အခြေခံစောင့်အုံတွေကိုခိုးဝင်ခဲ့တာအပါအဝင်တခြားဖြတ်လို့ဖြတ်စည်းဖြစ်အောင်လုပ်ခဲ့တာတွေအတွက်ဆိုပြီးတော့ရုရှားရဲ့စိုက်ဘာတိုက်ခိုက်သူတွေပေါ်မှာပြစ်မှတ်ထားပြီးတော့အမေရိကန်ကဒဏ်ခတ်ပိတ်ဆို့ခဲ့တာဖြစ်ပါတယ်။အမေရိကန်ရဲ့ဒဏ်ခတ်ပိတ်ဆို့တဲ့အထက်မှာလူပုဂ္ဂိုလ်73ဦးအပြင်ရုရှားစစ်တပ်ထောက်လိုင်းရေးနဲ့စိန့်ပီတာစဘတ်အခြေစိုက်အင်တာနက်သုတေသနအေဂျင်စီတွေကိုလည်းအမိမဲစင်းထဲမှာထည့်သွင်းနေတာဖြစ်ပါတယ်။အဲဒီလူပုဂ္ဂိုလ်73ဦးတွေကတချို့တွေကတော့ရုရှားဆိုရနဲ့နှီးဆက်သူတွေဖြစ်ပါတယ်။အခုချမှတ်လိုက်တဲ့ဒဏ်ခတ်ပိတ်ဆို့မှုအစ်စ်တွေဟာအမေရိကန်ကရုရှားပေါ်လက်ရှိချမှတ်ထားတဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုပိုပြီးတင်းကျပ်လိုက်တာထက်မပိုဘူးလို့ Atlantic Council အဖွဲ့ကနိုင်ငံရေးကဲခတ် Brian O'Toole က VOA ကိုပြောပါတယ
်။taken set of actions that
US scene ခံစားဖြစ်တဲ့ Kremlin အစင်ခံစားတွေကနောက်ထပ်အဖွဲ့အစည်းတွေဒါမှမဟုတ်လူပုဂ္ဂိုလ်တွေကိုသူတို့အနေနဲ့အရေးယူပိတ်ဆို့တာတွေလုပ်ခဲ့တင်ပါတယ်အဲလိုဆိုရင်ရုရှားသမ္မတပူတင်နဲ့နှိစက်သူတွေကိုပိုးပြီးတော့ထိမှာဖြစ်ပါတယ်ပြီးတော့သူနဲ့သူ့ရဲ့ခရိုနီတွေပတ်စံတွေတင်ထားတဲ့နေရာတွေကိုလည်းပိုးပြီးတော့ထိစေမှာဖြစ်ပါတယ
်ရုရှားရဲ့ကျူးကျော်ရန်စောင့်မှုတွေကိုရင်ဆိုင်ဖို့အတွက်အမေရိကန်ပြည်ထောင်စုအနေနဲ့သူ့ရဲ့မဟာမိတ်ဖြစ်တဲ့ဗြိတိန်နိုင်ငံနဲ့အတူရပ်တည်ဆောင်ရွက်တင်တယ်လို့လည်း Brian O'Toole ကပြောပါတယ်အမေရိကန်နဲ့ရုရှားနိုင်ငံဆက်ဆံရေးဟာရုရှားရဲ့အပြုတ်မှုပေါ်မှာမူတည်နေတယ်လို့လည်းအင်မီရောပြောခွင့်ရဆာရာဟက်ကဘီဆန်ဒက်စ်ကကြော်ရင်းနေမှာပြောကြားလိုက်ပါတယ်။
They're going to have to decide whether or not they want to be a good actor.
သူတို့အနေနဲ့ကောင်းတဲ့သူဖြစ်ချင်သလားမကောင်းတဲ့သူဖြစ်ချင်သလားဆိုတာသူတို့ဟာသူတို့ဆုံးဖြတ်ရမှာဖြစ်ပါတယ်။ကျမတို့ခုချိန်ကြီးလောက်ခဲ့တာတွေကိုကြည့်ရင်ရှင်းတော့မြင်နိုင်မယ်လို့ထင်ပါတယ်။ရုရှားဘက်ကသူတို့ရဲ့အပြုတ်မှုတွေပြောင်းဖို့မဆုံးဖြတ်မချင်းကျမတို့အနေနဲ့ရုရှားပေါ်မှာခက်တင်ကင်တွယ်ဆောင်သွားမှာဖြစ်ပါတယ်။
ရုရှားဆိုရဘက်ကလည်းအမေရိကန်နဲ့ဗြိတိန်နိုင်ငံတွေအပေါ်လက်တုံပြန်သွားမယ်လို့ကြုံဝါပြောဆိုထားပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်
ဒုတိယနိုင်ရီဝက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နိုင်ကနေ9နိုင်အတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နိုင်ခွဲကနေ9နိုင်အထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာတိုင်းဒိုမီတာ25 32နဲ့တိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွတ်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာသိရှိနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်ည9နိုင်ခွဲရှိပါပြီ VOA ရဲ့တောက်ကြနေညဘက်အစီအစဉ်တွေကိုည10နာရီအထိလိုင်းဒိုမီတာ19 25 32တို့ကနေဆက်ပြီးတင်ဆက်သွားမှာဖြစ်ပါတယ်အခုတော့ဒုတိယပိုင်းနိုင်ခွဲအတွင်းမှာအမျိုးသမီးကန္တာတုဒ္ဒဆုံလင်းအမေရိကန်တခွင်အစီအစဉ်နဲ့အတူသိပ္ပံနဲ့ဤပညာကန္တာတင်ဆက်တဲ့အခါမှာတော့
Stephen Hawking ကစัจ java လာဤအကြောင်းပရမအနုမြူတွေအကြောင်းကိုလူဘိနားလည်အောင်သူရှင်းပြနိုင်တဲ့စာအုပ်တွေရေးပြီးတော့သူကိုယ်တိုင်လည်းပညာပေးဟောပြောပွဲတွေလုပ်တဲ့အခါမှာလူတွေကအယံကိုနားလည်သွားတယ်သူရဲ့စာအုပ်နာမည်ကအချိန်အကြောင်းအချင်းချုပ်အဲ့ဒါ Brief History of Time ပေါ့
ပြီးခဲ့တဲ့ရက်ပိုင်းကမှကွဲလွန်သွားတဲ့ဗြိတိသျှယူပဗီဒပညာရှင် Stephen Hawking နဲ့ပတ်သက်တဲ့အကြောင်းNASA သိပ္ပံပညာရှင်ဒေါက်တာပရိဒါတင်ပြောကြားသွားတာပါနောက်ပိုင်းမှာတင်ဆက်ဖို့ရှိပါတယ်ခင်ဗျာအခုတော့အမျိုးသမီးကန္တာအလှည့်ရောက်လာပါပြီအမေရိကန်ပြည်ထောင်စုမှာ March လဟာ Women's History Month အမျိုးသမီးများသမိုင်းတင်လာဖြစ်ပါတယ်နှစ်စဉ်ဒီလကြာရောက်တိုင်းအမေရိကန်အမျိုးသမီးတွေရဲ့သမိုင်းတင်အောင်မြင်မှုတွေကိုတလာလုံးအမှတ်တရဂုဏ်ပြုရမှာ March 14ရက်နေ့က Washington မှာကျင်းပခဲ့တဲ့အမျိုးသမီးများသမိုင်းတင်လာအထူးအမှအခမ်းအနားမှာဒုသမရ Mike Pence ကအမေရိကန်မျိုးသမီးတွေရဲ့စွမ်းဆောင်မှုတွေကိုမိမောင်းထိုးကြီးကြပ်ပြောကြားသွားပါတယ်။အမေရိကန်အမျိုးသမီးတွေရဲ့သမိုင်းတင်တဲ့အောင်မြင်မှုတွေနဲ့ထူးခြားတဲ့ဖြစ်ရပ်တွေနဲ့ပတ်သက်လို့ဒီသတင်းပတ်အမျိုးသမီးခန္ဓာမှာဒေါ်လာတန်ကစူးစီးတင်ပြထားပါတယ
်The roots of Women's History Month stretch back to more than 100 years when the world celebrated the first international women's
day. မြို့မီမြတ်မိုင်းတင်လာကိုစတင်တည်ရတာကလွန်ခဲ့တဲ့နှစ်တရာကျော်ကဖြစ်ပြီး1912ခုနှစ်ကနိုင်ငံတကာအမျိုးသမီးများနေ့ကိုကမ္ဘာမှာပထမဆုံးကျင်းပခဲ့တာဖြစ်ပါတယ်။1989ခုနှစ်မှာသမ္မတဂျီမီကာတာကမတ်လ၈ရက်ကစလို့တရင်းပတ်လုံးကိုအမေရိကန်အမျိုးသမီးများတမိုင်းတင်လာလို့ကြေညာခဲ့တာဖြစ်ပါတယ်။ခုနှစ်နှစ်ကြာမှာအမေရိကန်အမျိုးသမီးများတမိုင်းတင်အစီအစဉ်တွေကိုဆင်နွှဲဖို့မတ်လတစ်လလုံးကိုလွှတ်တော်ကတက်မှတ်ပေးခဲ့တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုထူထောင်ရေးမှာအမျိုးသမီးများရဲ့ထူးခြားပြောင်မြောက်တဲ့ဆန်းဆောင်မှုတွေကိုနိုင်ငံကအမှတ်ရဂုဏ်ပြုတာလည်းဖြစ်ပါတယ်
။ဒီကတော့အမေရိကန်ဒုတိယသမ္မတ Mike Pence ကဒီလမတ်လမှာကြာရောက်တဲ့အမေရိကန်အမျိုးသမီးများတမိုင်းတင်လာအထိမ်းမှအခမ်းအနားကိုမတ်လ14ရက်နေ့က Washington DC မှာကျင်းပခဲ့ရမှာအခုလိုပြောကြားခဲ့တာဖြစ်ပါတယ်။ထူးခြားပြောင်မြောက်လာတဲ့အမေရိကန်အမျိုးသမီးများရဲ့ရာစုနှစ်ချီကြိုးပမ်းမှုတွေကြောင့်လေခုမျက်မှောက်ခေတ်မှာအမေရိကန်အမျိုးသမီးတွေအသီးအပွင့်တွေခံစားနေရပြီးအထူးသဖြင့်သမ္မတဒေါ်နယ်ထရမ့်အစိုးရဖွဲ့မှတာဝန်ထမ်းဆောင်နေတဲ့အမျိုးသမီးတွေဖြစ်တဲ့ပညာရေးဝန်ကြီးဘက်တီ ဒေဗော့စ်၊လမ်းမဆက်သွယ်ရေးဝန်ကြီးအေဒင်ချောင်း၊အမေရိကန်လူငယ်ရေးဌာနဝန်ကြီးကတ်စတန်နီလ်ဆန်၊အမေရိကန်လီဒါဝန်ကြီးဟက်ဒါဝီလ်ဆန်ကလတ်တမကဆိုင်ရာအမေရိကန်သမ္မတကြီးနီကီဟေးလီအပြင်သမ္မတအင်ဒူရောပြောခွင့်ရအမျိုးသမီးဆာရာဆန်ဒက်အဆရှိတဲ့အမျိုးသမီးတွေကိုဒုတိယသမ္မတမိုက်ပင်စ်ကနှီးမောင်းထုတ်ပြသွားပါတယ်။ချိန်ထဲမှာပဲ CIA ဗဟိုထောက်လှမ်းရေးဌာနရဲ့ညွန်ကြားရေးမှူးချုပ်အဖြစ်ပထမဦးဆုံးအမျိုးသမီးတဦးကိုခန့်အပ်ဖို့သမ္မတထရမ့်ကြီးညာခဲ့တာနဲ့ပတ်သက်လို့လေဒုတိယသမ္မတပင်စ်ကထောက်ပြသွားပါတယ
်။ President Trump announced he'll nominate the first womanto serve as director of the Central Intelligence Agency.
ကမ္ဘာ့ဆောင်က CIA ဘူထောက်လိုင်းရေးဌာနရဲ့ညွှန်ကြားရေးမှူးအဖြစ်ထမ်းဆောင်မှုပထမဆုံးအမျိုးသမီးကိုရွေးချယ်တဲ့အကြောင်းကြေညာခဲ့ပါတယ်။ Gina Haspel ဟာကျွန်တော်တို့နိုင်ငံရဲ့အရေးကြီးတဲ့ဒီအခမ်းကဏ္ဍကိုဦးဆောင်မှာဖြစ်ပါတယ်
။ကမ္ဘာ့ထပ်မီနဲ့နိုင်ငံခြားရေးဝန်ကြီး Rex Tillerson ရာမှာ CIA ညွှန်ကြားမှုချုပ် Mike Pompeo ကိုအစားထိုးခန့်အပ်ဖို့ကြေညာခဲ့တဲ့အတွက်ညွှန်ကြားမှုချုပ်နေရာမှာလက်ရှိလက်ထောက်ညွှန်ကြားမှုချုပ် Gina Haspel ကိုခန့်အပ်ဖို့ကြေညာခဲ့တာဖြစ်ပါတယ်ထို့စဉ်သမ္မတ Trump က
Gina by the way who I know very well who I've worked very closely will be the first woman director of the CIA
Gina အကြောင်းကျွန်တော်ကောင်းကောင်းကြီးသိသလိုအလုံးဖန်လဲစိတ်ချရတဲ့သူဖြစ်ပါတယ်သူကို CIA ရဲ့ပထမဦးဆုံးအမျိုးသမီးညွှန်ကြားမှုအဖြစ်ခံဖို့ကျွန်တော်ရွေးချယ်လိုက်ပါပြီသူဟာစိတ်ကိုထူးချွန်တဲ့သူဖြစ်သလိုအကူယုံကြည်ရမယ့်သူလည်းဖြစ်ပါတယ
် Gina Haspel နဲ့အမေရိကန်သမိုင်းမှာပထမဦးဆုံးအမျိုးသမီး CIA ညွှန်ကြားမှုချုပ်ဖြစ်လာဖို့ကလွှတ်တော်မှာကြားနာစစ်ဆေးမှုခံယူပြီးအတည်ပြုချက်ကိုအရင်ရယူရမှာလည်းဖြစ်ပါတယ်။ခုလိုအမေရိကန်ပြည်ထောင်စုရဲ့နိုင်ငံရေးစီးပွားရေးလူမှုရေးအဆရှိတဲ့ကဏ္ဍအသီးသီးမှာအမျိုးသမီးတွေစွမ်းဆောင်နိုင်မှုတွေဟာလွန်ခဲ့တဲ့နှစ်တရာကအမေရိကန်အမျိုးသမီးတွေရဲ့ကြိုးပမ်းမှုတွေကြောင့်ဖြစ်တယ်လို့ဒုတိယသမ္မတ Mike Pence ထောက်ပြခဲ့တယ်လို့ပဲလွန်ခဲ့တဲ့နှစ်တရာကမြို့သီးများတမိုင်းတင်အောင်မြင်မှုတွေနဲ့တည်တည်တည်ထိုက်တဲ့မြို့သီးများဒန်းတူအခွင့်အရေးရှိမှုတွေဆောင်ရွက်ပေးခဲ့သူတွေကဘယ်သူတွေပါလဲ Molly McGregor ကတော့ NUHB လို့ထူကောက်ခေါ်တဲ့မြို့သီးများရဲ့တမိုင်းတင်မှုဆိုင်ရာအဖွဲ့အစည်းကြီးကိုပူတွဲမတည်သူပြီးမှုဆောင်တက်လိုက်တာလည်းဖြစ်ပါလေ
Well I think the most noted personality of the women's rights movement is in terms of women
အမျိုးသမီးများမဲပေးပိုင်ခွင့်ရရှိရေးကြိုးပမ်းမှုနဲ့ပတ်သက်လို့လူသိအများဆုံးပုဂ္ဂိုလ်ကတော့ Susan B. Anthony ပဲဖြစ်ပါတယ်သူဟာဘဝတစ်လျှောက်လုံးအမျိုးသမီးတွေမဲပေးပိုင်ခွင့်ရရှိဖို့ကြိုးပမ်းခဲ့သူဖြစ်ပါတယ်သူအနေနဲ့1804ခုနှစ်ကနယူးယောက်ပြည်နယ် Seneca Falls ညီလာခံမှာပါဝင်ခဲ့သူမဟုတ်ပေမဲ့အဲ့ဒီညီလာခံနောက်ပိုင်းမှာသူဟာစတင်လှုပ်ရှားခဲ့တာဖြစ်ပါတယ်
။ဆီယမတွေဟာဆီယတွေနဲ့ဒန်းလူလာစာရရှိရေးအတွက်1838ခုနှစ်ကစလို့ထိုစဉ်ဆီယမလေးဆူဇန်ဘီအန်တနီကစတင်တောက်ဆိုခဲ့တယ်လို့မြို့သူများမဲပေးပိုင်ခွင့်ရရှိရေးအဖွဲ့အစည်းကို1869ခုနှစ်မှာဆူဇန်ဘီအန်တနီကအလစ်ဘက်ကေဒီစတန်တန်နဲ့အတူနယူးအင်္ဂလန်မှာမတည်ခဲ့ကြတာဖြစ်ပါတယ်။အလစ်ဘက်ကေဒီစတန်တန်ကတော့ဘယ်သူပါလဲ။Miss McGregor
The major personality at Seneca Falls was a woman
Seneca Falls အမျိုးသမီးများဒန်းတူအခွင့်အရေးရရှိမှုဆိုင်ရာညီလာခံမှာအဓိကစွမ်းဆောင်ခဲ့တဲ့ပုဂ္ဂိုလ်ကတော့ Elizabeth Cady Stanton ဖြစ်ပါတယ်သူကတော့ Seneca Falls ခြေညာစာရင်ကြီးကိုရေးဆွဲခဲ့သူဖြစ်ပြီးအဲ့ဒီခြေညာစာရင်ကြီးမှာသူက American Pioneer အနေနဲ့ English Colony လက်အောက်ကနေလွတ်လပ်ရေးရရှိဖို့ဆန္ဒရှိတယ်လို့အမျိုးသမီးများကလည်းလွတ်လပ်ရေးနဲ့ကိုယ်ခြေတော့ပေါ်ကိုယ်ရည်တည်လို့တဲ့ဆန္ဒရှိကြတာဖြစ်ပါတယ်လို့အဲ့ဒီကြေညာစာထဲမှာရေးသားခဲ့ပါတယ
်ကုလို1848ခုနှစ်ကစလို့ Susan B. Anthony နဲ့ Elizabeth Cady Stanton တို့အမျိုးသမီးအချို့တော်ဆောင်ရွက်ကြိုးပမ်းမှုကြောင့်1890ခုနှစ်မှာWyoming ပြည်နယ်မှာမြို့သီးများမဲပေးပိုင်ခွင့်ကိုပထမဦးဆုံးရရှိခဲ့ပြီး1918ခုနှစ်မှာလည်းနောက်ထပ်14ပြည်နယ်ကမဲပေးပိုင်ခွင့်ရရှိခဲ့တဲ့အပြင်1920ခုဩဂုတ်လ26ရက်နေ့မှာတော့ဖွဲ့စည်းပုံအခြေခံပြင်ဆင်ချက်16အရအမေရိကန်တနိုင်ငံလုံးအတိုင်းအတာနဲ့မြို့သီးများမဲပေးပိုင်ခွင့်ရရှိခဲ့ကြတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာမြို့သီးများအခွင့်အရေးလှုပ်ရှားမှုတည်တည်ခဲ့တာနယူးယောက်ပြည်နယ် Seneca Falls ဖြစ်ပြီးအဲ့ဒီမှာဒန်းတူအခွင့်အရေးကြီးညာစာရန်ကြီးကို Seneca Falls ကြီးညာစာရန်ကြီးရဲ့လို့အမေရိကန်တပိုင်းမှာ1848ခုနှစ်ကအတည်ပြုခဲ့တာဖြစ်ပါတယ်။အဲ့ဒီကြီးညာချက်ပါတချို့အချက်လက်တွေကိုတင်ပြလိုပါတယ
်။ We hold these truths to be self-evident that all men and women are created equal that they are endowed by their creator with certain
ဒီမှန်တရားတွေဟာလက်တွေ့ကြပါတယ်။မြို့သားအမျိုးသမီးအလုံးဟာလူသားတွေဖြစ်ကြပါတယ်။ဖျားခင်ကဖန်တီးပေးခဲ့တဲ့ငွေရပါအခွင့်အရေးတွေရှိကြပါတယ်။အဲ့ဒီအခွင့်အရေးတွေနဲ့အသက်ရှင်နေထိုင်ခွင့်လွတ်လပ်စွာနေထိုင်ခွင့်နဲ့စိတ်ချမ်းသာမှုကိုရှာဖွေပိုင်ခွင့်တို့ဖြစ်ကြပါတယ်လို့ Seneca Falls ကြီးညာစာရန်ကြီးကနေကောက်နှုတ်တင်ပြထားတာဖြစ်ပါတယ်။1948ခုနှစ်က Seneca Falls ညီလာခံမှာအမျိုးသား40ပါဝင်လူ240လောက်တက်ရောက်ခဲ့ပြီးအမေရိကန်ပြည်ထောင်စုရဲ့လွတ်လပ်ရေးကြီးညာစာရန်ကြီးပါအချက်တွေကိုအတော်လေးမိညာပြုထားကမြို့သားရောအမျိုးသီးပါလူသားတွေတန်းတူဖြစ်ကြတယ်ဆိုတာအလေးနဲ့ပြုရေးသားထားတာဖြစ်ပါတယ်ဆက်ရှင်နဲ့19ရာစုကမြို့သမီးတွေမဲပေးပိုင်ခွင့်မရှိတဲ့အချိန်မှာအမျိုးသားတွေရဲ့ကြီးဆုံးမှုကို Tirimimi Zga Atonone Jinya Saranji Ma Wipan Tavari.
He has compelled her to submit to laws in the formation of which she had no voice.
Myodari Chamade Uri Rigo, Myodmi Riga, Akaunso Pyopain Vim Shijave, Lekhan Laina Jayare, Myodmi Riga, Pyoyi Sogwindwi, Nia Pansan Gwindwi, Plaza Belao Kanzak Pangwin Shire Surago, Myodari Riga, Sumpia Jara, Kite Lutopia Tavare, Dapi, Temwin Jangni, Nanga Yima, Sumpia Pangwin Shire, Chini Jangu.
He has monopolized nearly all the profitable employments. And from
those she is permitted. Nyasunji Mame, Lala Shire, Lukangui, Alunibagu, Mutmiri, Lukangui, Shire, Jan Lungandui, Jaro Le, Yare Lazaga, Masuzalabe Shida, Tuyare, Lu, Snicker Falls, Senior Saranji Ma, Taupia, Tavare. Now,
in view of this entire disfranchisement of one half the people of this country, we insist that they...
Kulu Matiare Ubriwe, Bada Ine Lumuye Pine Kambuago Mche Najare, Nangaye Luye Dweshire, Mudmidwe Nine, Muyaba Kwe Nimpe Kanjayare, Lu Yusa Jare Dwe, Medica Nangan Dari, Along Yapanguindwe, Kanzaguinwegu, Chechin Pijabu, Downsure Jang, Sadpindu, Seneca Falls, Tinya Saranjima, Popia, Tava Jong Timbia, Didrimbaye, Mutbimia, Gandagu, Nigong Chu Abai.
You can bend but never break me, cause it only serves to make me more determined to achieve my final goal.
Lola Dan season, Tinsede, Mutmi, Gandagu, Nasin Gayaraba. A good old go on Tinsame, Tuta Sole, American to Queen, season Mapshibare. ဒီတစ်ပတ်မှာတော့ဒီအမေရိကန်မှာရှိတဲ့ချီကာဂိုမှာဆောက်လုပ်မဲ့သမ္မတဟောင်းဘရက်အိုဘားမားစင်တာနဲ့မတ်လ၁ရက်ကတမိုင်းတွင်ဖြစ်ရတဲ့အချို့အကြောင်းကိုကိုအောင်နဲ့အတူမတ်ခွာညိုတို့ကကူညီတင်ဆက်ထားပါတယ်။
Hawaii မှာ မွေးဖွား Indonesia မှာ ကြီးပင်း ပြီး New York မြို့ မှာ ပြင်သစ် တင်ကြ ခဲ့တဲ့ Tamara Bright Obama ဟာ သူ ဇနီးရဲ့ မွေးဖွားရာ ဇာတိမျိုး ဖြစ်တဲ့ Chicago ကို သူ့ရဲ့ မွေးဖွားရာ ဇာတိမျိုး အဖြစ် ခံယူထားပါတယ် အခုခါမှာတော့ 1980 ခုနှစ်တွေက လူမှု တိုင်းဝိုင်း အတွင်း ဦးဆောင် လှုပ်ရှားသူ အဖြစ်နဲ့ နိုင်ငံရေး ဇက်ခုံ ဆင်မြင့် မှာ စတင် ပါဝင် လာခဲ့သူ Tamara Obama ဟာ အထိမ်းအမှတ် Center ကို Chicago တောင်ပိုင်း မှာ ဆောက်လုပ်မှာပါ Chicago တောင်ပိုင်းက McCormick Place Convention Center မှာ Tamara Barack Obama ဟာ သူ့ကို ထောက်ခံ အားပေးကြသူတွေနဲ့ တွေ့ဆုံပြီး အထိမ်းအမှတ် အစားအဦး ဆောက်လုပ်မယ် အစီအစဉ် နဲ့ ပတ်သက်ပြီး အခုလို ပြောပြပါရယ်
Over the next 4 years we are going to create $3 billion worth of economic activity
လာမယ့် လည်းနှစ်အတွင်း ဒေါ်လာ 3 billion ကျန် အစားအဦးတွေ ဆောက်လုပ်ဖို့ ရှိတာကြောင့် အလုပ်ကိုင်ပေါင်း 9000 လောက် တိုးလာမှာ ဖြစ်ပြီးတော့ အဲ့ဒီက 2500 လောက်ဟာ ရေရှည်လုပ် ဖြစ်သွားမှာပါ
ဒေါ်လာ 3000 လောက်ကုန်ကြမဲ့ တမရာ ဥပမာ စင်တာ ကို မီရှီဂန် ရေကန် တလျှောက်က Jackson ပန်းချံ အတွင်း မြေက 20 ပေါ်မှာ ဆောက်လုပ်မှာ ဖြစ်ပြီး အများပြည်သူ အသုံးပြုနိုင်မဲ့ ပြရိုက် စာကြည့်ရိုက် အခမ်းအနား ကျင်းပဖို့ ခမ်းမကျင်းနဲ့ ကာယလေ့ကျင့်ခန်း အတွက် အစားအဦးတွေ ပါဝင်ပါတယ် တမရာ ဥပမာ က
And it's estimated we might have as many as 700,000 people just going through the museum portion of this.
ဒီ center ဟာ တောင်ပိုင်းက လူ 5,000 အတွက်သာ မဟုတ် ဘဲနဲ့ Chicago တစ်မြို့လုံးက လူတွေ အတွက်လည်း သုံးဝင်မဲ့ နေရာ တစ်ခု ဖြစ်အောင် လုပ်ပါမယ်
ဒါပေမဲ့ Chicago တောင်ပိုင်းအရက်က တချို့တွေကတော့ ဒီ season နဲ့ ပတ်သက်ပြီး မကျေနပ်ကြပါဘူး Chicago တက္ကသူက ပမောက္ခ WJ Tom Mitchell က
Since he was president, he has to some extent forgotten the neighborhood.
လူမှုတိုင်းဝိုင်းအတွင်းဦးဆောင်သူဘွားကနေ တမရ ဖြစ်သွားပြီး နောက်ပိုင်းတွေမှာ ဒီ အရက်ကို သူ မင့်နေခဲ့တယ် လို့ ထင်ပါတယ်
Obama အရင်က အလုပ်လုပ်ခဲ့ဘူးတဲ့ Chicago တက္ကသူက ပမောက္ခ တဦး ဖြစ်သူ WJD Mitchell အပါအဝင် ဆရာဆရာမ အယောက် 200 လောက်က တက္ကသူနဲ့ တိတ်မွေးလှတဲ့ နေရာမှာ Obama Center လာ ဆောက်မှာကို လက်မှတ်ရေးထိုးကန့်ကွက်ခဲ့ပါတယ်
It has to be shoehorned into a relatively small space that is all
the challenge ngani ne phun pyu bi da di niya ma that la saw ma so lo pye chat goun naw ma ba tacha siwa yi lo ngani shi ne mi da niya ma la saw da mi ba ma kaung ma au
Mitchell ha Barack Obama ko thauk khan tu tu phit par de da yin ne le tamara athaimet center la saw me kaisa ko do tu ga ma lu la ba u center saw me niya kaisa ne patat pi lo swin ni mu ri shi bi me le lu lu taba ra a myin ri ko taip pi lo gyu ta sai a le tha ထည့်သွင်းစဉ်းစားမပေးဘူးလို့လည်း Mitchell ကပြောပါရယ်။
There's no public discussion where the community can say.
Kulo sanda sa ma kisa ani na pawin chin ga lue ne la su nu ya myo le ma shi ba. Lue ne la pi nyin chin sai su nu yin de kai o chou shi ma ba. Lou chin ne so yin kha ma ji de ma a si we chi ye lou sia raw ma lu ba. Ani na ma ni ni ja de lu khan ne ne o su tu su yin si ko twi lo le ya ba de.
Tamara Home Break Obama ga ro di niya ma Santa La sa wa de yi ywe chet ko aku lo shin pya ba de.
What I want to do is to make sure everybody's represented. We're not coming in here.
ကျွန်တော်ဒီကလေးထားတာကတော့လူတိုင်းရဲ့သဘောထားကိုသိဖို့ပါ။စင်တာစောက်မဲ့ကိစ္စဟာစီးပွားရေးလုပ်ငန်းမဟုတ်ပါဘူး။စင်တာစောက်နိုင်ဖို့လိုအပ်တဲ့ငွေ၊နောက်ဒီစင်တာစောက်လို့ရင်းနဲ့အများအားလေပတ်နိုင်အောင်လုပ်ရမှာကျွန်တော်လစာမရပါဘူး။ဒီလူမှုတိုင်းဝိုင်းထဲကလူတွေအကျိုးခံစားခွင့်ရအောင်ပဲကျွန်တော်နဲ့မစ်ရှောအစွမ်းကိုကြိုးစားနေတာပါ။
ရာဇဝတ်မှုတွေထူပြောပြီးနေတိုက်ခန်းအလုပ်တွေပေါ်များတဲ့ Chicago တောင်ပိုင်းမှာသမ္မတ Obama Center လာမယ့်တက္ကသိုလ်2021ခုနှစ်မှာဆောက်လုပ်ပြီးစီးမယ့်အချိန်မှာတော့ဂုဏ်သတင်းတွေပြန်တက်လာဖို့သမ္မတ Obama ကမျှော်လင့်ထားပါတယ်ခင်ဗျာ။လူမျိုးရေးဂျာနယ် Freedom's Journal ကိုနယူးယောက်မြို့မှာ1829ခုနှစ်မတ်လ16ရက်နေ့ကစတင်ထုတ်ဝေခဲ့ပါတယ်။ဒီဂျာနယ်ဟာအမေရိကန်ပြည်တော်စုအတွင်းထုတ်ဝေတဲ့အာဖရိကန်အမေရိကန်တွေရဲ့ပထမဆုံးသတင်းဂျာနယ်လေးဖြစ်ပါတယ်။နိုင်ငံအတွင်းပထမအဦးဆုံးလူမဲပညာတတ်တယောက်ဖြစ်လာတဲ့ဂျွန်ရဆမ်နဲ့ဓမ္မဆရာဆမ်မြူအယ်ကော်နစ်တို့ကဒီလူမျိုးရေးဂျာနယ်ကိုထုတ်ဝေခဲ့တာပါ
။ပထမဆုံးထုတ်ဝေတဲ့ဂျာနယ်မှာအမေရိကန်ပြည်တော်စုကလူမဲတွေအပေါ်အထင်မှားအမြင်မှားဖြစ်အောင်သတင်းစာတချို့မှရေးသားနေကြတာတွေကိုပြန်လည်ရှင်းလင်းပြီးတော့ရေးသားခဲ့ပါတယ်။အမေရိကအရှိတ်တချမ်းကပြည်နယ်တွေမှာနေထိုင်ကြတဲ့ကျွမဟုတ်တဲ့လူမဲ2,000+အတွက်ဖြန့်ချီပေးနိုင်လိမ့်မယ်လို့ထုတ်ဝေသူတွေကမျှော်လင့်ခဲ့ကြပါတယ်ရှင်
။ဒင်းသာထုတ်ဝေတဲ့နှစ်နှစ်တာကာလအတွင်းအမေရိကမြောက်ပိုင်းပြည်နယ်အတော်များများမှာတရားဝင်ဖြစ်နေသေးတဲ့ဆိုးရွားတဲ့ကျွမ်စနစ်အကြောင်းမိမောင်းထုတ်ပြတဲ့ဆောင်းပါးတွေအပြင်အာဖရိကန်အမေရိကန်တွေအတွက်ပညာရေးဟာအရေးကြီးတဲ့ခန်းကဏ္ဍမှာပါဝင်ပုံနဲ့နိုင်ငံတော်ဝန်ကလူမဲတွေရဲ့ဘဝအကြောင်းသတင်းတွေကိုဖော်ပြခဲ့တာပါ။
လူမျိုးရေးချာနယ်ထုတ်ဝေသူဂျွန်ရက်ဆွမ်းဟာနောက်ပိုင်းမှာလူမဲအမေရိကန်တွေအာဖရိကကိုပြန်ပြီးပြောင်းရွှေ့နေထိုင်ဖို့တိုက်တွန်းတဲ့လှုပ်ရှားမှုခေါင်းဆောင်ဖြစ်လာခဲ့ပါတယ်။သူကိုယ်တိုင်လည်းအာဖရိကကိုပြန်သွားခဲ့ပြီးနောက်နိုင်ငံအသစ်ဖြစ်တဲ့လိုင်ဗီးရီးယားမှာပညာရေးဝန်ထမ်းအကြီးအကဲတဦးဖြစ်လာပြီးလိုင်ဗီးရီးယားဟာရဲသတင်းစာကိုလည်းထုတ်ဝေခဲ့ပါတယ်
။အခုတခါတော့ဒီဆက်ယုံအလုပ်ယုံတွေမှာတနေရာကနေတနေရာကိုပစ္စည်းတွေအလွယ်တကူရွှေ့ပြောင်းပို့ပေးလို့ရအောင်အသုံးပြုကြတဲ့ကွန်ဗေယာအကြောင်းကိုပြောပြခြင်းပါတယ်။
1973ခုနှစ်မတ်လ18ရက်နေ့မှာ Ford ကားတွေကိုစတင်ထုတ်လုပ်တဲ့ Henry Ford ကသူ့ကားဆက်ယုံထဲမှာဒီကွန်ဗေယာတွေကိုစပြီးတော့တက်ဆင်အသုံးပြုခဲ့ပါတယ်။ဒီလိုအသုံးပြုတာကြောင့်ကားပစ္စည်းအစိတ်အပိုင်းတက်ဆင်တဲ့သူတွေဟာတနေရာထဲမှာပဲရပ်နေပြီးကွန်ဗေယာပေါ်မှာပါလာတဲ့မော်တော်ကားတွေမှာလိုအပ်တဲ့အစိတ်အပိုင်းတွေကိုတက်ဆင်ပေးရုံပါပဲ
။ဒီလိုနီးစနစ်တစ်ကိုအသုံးပြုတာကြောင့်အရင်ကကားတစ်စီးကိုထုတ်လုပ်တက်ဆင်ချိန်12နာရီခွဲလောက်ကြာခဲ့ရတာကနေအခုခါမှာတော့1နာရီခွဲသာကြာမြင့်ပါတော့တယ်။ဒါပြင်အချိန်တို့အတွင်းထုတ်လုပ်အားပိုများလာတာကြောင့်အထူးသဖြင့် Ford Model Car T Model မျိုးအစားဈေးနှုန်းတွေတိတိတသားကျဆင်းသွားတဲ့အပြင်တခြားကားစီးတွေလည်းဈေးချုပ်ချိုးနဲ့ထုတ်လုပ်နိုင်ခဲ့ပါတယ
်1928ခုနှစ်အထိ T Model Car မျိုးအစား15တန်း Ford Company ကရောင်းချနိုင်ခဲ့ပြီးဒါဟာနည်းပညာသစ်ကိုအကျိုးရှိရှိအသုံးချခဲ့တာကြောင့်လည်းဖြစ်ပါတယ်ရှင
်ဒီတစ်ခါတော့ဓာတ်လေကားကိုပထမဦးဆုံးဗမာစပြီးတော့သုံးခဲ့လဲဆိုတဲ့အကြောင်းကိုပြောပြရအောင်ပါဗျာ1858ခုနှစ်မတ်လ21ရက်နေ့တုန်းကနယူးယောက်ကကုန်တိုက်တစ်ခုမှာပထမဆုံးအကြိမ်ဖြစ်ဈေးဝယ်သူတွေကိုအောက်ထပ်ကနေအပေါ်ရက်ကိုဓာတ်လေကားနဲ့ပို့ပေးခဲ့ပါတယ်။ဟိုတုန်းကတော့အခုလိုနည်းပညာသစ်တွေကိုဖန်တီးကြတာဆိုတော့ဓာတ်လေကားအဝတ်ထားတဲ့အခန်းတော်တော်လောက်သာရှိတာပါ
။အရင်ကအပေါ်ရက်ကိုတက်မယ်ဆိုရင်လေကားကပဲတက်ရပြီးအခုတော့ဓာတ်လေကားနဲ့တက်နိုင်တဲ့အတွက်ဈေးဝယ်လာသူတွေအောက်ထပ်ကနေ9ဓာတ်ကို1မိနစ်အတွင်းမှာမြန်မြန်ဆန်ဆန်ရောက်နိုင်ပါတယ်။
ရင်ွေးွေးတွန်းကန်အားနဲ့ဓာတ်လေကားကိုမတင်နိုင်အောင်အလီရှာအော်ဒစ်ကတီထွင်ခဲ့တာပါဓာတ်လေကားကိုအပေါ်ဆွဲတင်တဲ့ကြိုးပြတ်ကြရင်တော့မှဓာတ်လေကားပြုတ်မကြအောင်လုပ်ထားတာကအော်ဒစ်ရဲ့တီထွင်ဖန်တီးမှုအောင်မြင်ဖို့အဓိကအကျဆုံးအပိုင်းလို့ပြောရမှာပ
ါဒီအရင်ဓာတ်လေကားတွေကတော့ပြုတ်ကြတာတွေမကြကနာဖြစ်တဲ့အတွက်လူတွေကဓာတ်လေကားစီးဖို့ကိုမယုံမယဲဖြစ်နေကြတာပါအော်ဒစ်ရဲ့ဓာတ်လေကားကိုတော့လူတွေကယုံကြည်လက်ခံလာကြတာကြောင့်မြို့ပြလူနေမှုအတိုင်းအဝန်မှာစတင်ပြီးတော့အသုံးပြုလာခဲ့ပါတယ်
1880ခုနှစ်လောက်ရောက်တဲ့အခါမှာတော့ဓာတ်လေကားကိုတွင်းတွင်းကျကျအသုံးပြုလာနိုင်တာကြောင့်အထက်မြင့်အဆောက်အဦးတွေရဲ့အခန်းကားတွေဟာအပေါ်ရကောအောက်ထက်ကောဈေးနှုန်းအတူတူဖြစ်လာပြီးမြို့လေကောင်ကအဆောက်အဦးတွေရဲ့ဈေးနှုန်းတွေလည်းမြင့်တက်လာခဲ့ပါတယ်။1890ခုနှစ်လောက်အရောက်မှာတော့ဓာတ်လေကားတွေတက်ဆင်ထားတဲ့အထက်မြင့်အဆောက်အဦးတွေများလာပြီးမြို့ပြတွေရဲ့မြင့်ကွင်းတွေလည်းပြောင်းလဲလာခဲ့ပါတယ်ခင်ဗျာ။
ကိုအောင်ရဲ့ဒုတာဆောင်လင်အမေရိကန်တကွင်အစီအစဉ်ပြီးခုတစ်ခါတော့တိတ်ပန်တဲ့နီးပညာကဏ္ဍကိုနားဆင်ရပါမယ်။ဒေါကင်မြူတက်ကစီစဉ်တင်ဆက်တာပါ။
ပြောရှုပ်ထွေးရတဲ့စကြဝဠာကြီးနဲ့တိတ်ကိုသိင်းရတဲ့ပရမအနုမျိုးရဲ့အကြောင်းသံမန်လူတွေနားလည်အောင်ရှင်းရှင်းကလေးပြောပြနိုင်တဲ့ထူးခြားတဲ့တိတ်ပံပညာရှင်စတီဗန်ဟော့ကင်ဟာအသက်86နှစ်အရွယ်မှာကွယ်လွန်သွားပါပြီ။နောင်လာနောက်သားတွေအတူတူပေါ့ကောင်းတဲ့သူ့ရဲ့လှုပ်ဆောင်ချက်တချို့ကိုဒီတစ်ပတ်မှပြောပြပါရစေ။ ဗြိတိသျှယူပဗေဒပညာရှင်စတီဗန်ဟော့ကင်ဟာသီအိုရက်တီကယ်ကော့စမိုလော်ဂျီဘာသာရပ်ဖြစ်တဲ့ဒီစကြာဝဠာကြီးဘယ်လိုစခဲ့တယ်ဆိုတဲ့စကြာဝဠာရဲ့အစကနေဘယ်လိုဖွဲ့စည်းထားတယ်ဘာတွေရှိတယ်ဘာကြောင့်ဖြစ်တယ်ဆိုတာတွေကိုလေ့လာခဲ့သူပါသူကိုလူသိများလာစေတာကသူ့ရဲ့ထူးခြားတဲ့စာအုပ်နဲ့ဟောပြောမှုလို့ယူပဗေဒပညာရှင်ဒေါက်တာဗြိတိသျှယူပ
Stephen Hawking's ka satya wala yi ajang parama anu myu re ajang go lu bain na le aung tu shin pya nai ne sa uk ti ye pi lo tu ko rai le pinya pi ho pyo pwe re lou de a kha ma lu de ya ayan go na le twa de tu ye sa uk name ya a chain ajang a chin chok era brief history of time book eri sa uk ka la bai twe ma se tan jaw yang wa de le ne lou lou number 1 pi ge ba de adik ka ra ba le so chano lu lu de belo phit la le ba chang di niya u yauk la ဘေတုံးကလေဘေရရောက်လာတယ်ဆိုတဲ့ဟာကိုသူကယူပတိကသဘောအရနားလဲအောင်လူဘိန်းနားလဲအောင်ရေးထားတာပါအဲ့တအုပ်ထဲမှာ equation ပေါ့နော်ညီမြချင်းဆိုတာတခုမှမရှိတလောက်ပါပဲ
သူဟာ Nobel ဆုမရခဲ့ပေမဲ့ထူးချွန်တဲ့ဆုတွေရခဲ့သူဖြစ်ပြီးပညာရှင်တွေအလေးထားရသူပါ
Robert Price နဲ့ရတာတခြားကြောင့်မဟုတ်သူထုတ်ခဲ့တဲ့ Hawking ကြီးကိုအခုထိတိုင်းလို့မရသေးပါဘူးတိုင်းလို့ရတဲ့အခါကျတော့သူ Hawking ကြီးကထုတ်ခဲ့တဲ့ theory ကမှန်နေဆိုတော့မှသူ Nobel Prize ပေးတာဖြစ်ပါတယ်ဒါပေမဲ့2012ခုနှစ်မှာ Milner Prize ကြီးယူပါတေရပညာရှင်စုကိုစုခူးခဲ့ပါတယ်နောက်တစ်ခုက American သမ္မတနေပြီးတော့ပေးတဲ့ Presidential Medal of Freedom ကိုသမ္မတ Obama လက်ထက်ကပေးခဲ့ပါတယ်သူတို့ကိုနိုင်ကွာလေအလွန်တရာမှဉာဏ်သိကောင်းတဲ့လူဉာဏ်သိကောင်းတဲ့ဟာကို intelligent quotient ဆိုပြီးတိုင်ပါတယ် Albert Einstein's IQ က160အထက်မှာရှိပါတယ် Stephen Hawking ရဲ့ IQ လည်းတွေ့ကြည့်လိုက်တဲ့အခါကျတော့160နဲ့200ကြားမှာရှိတယ်တာမန်လူတွေရဲ့ IQ က100ပဲရှိတယ်နောက်တစ်ခုထူးခြားတာအနှစ်30လုံးလုံး1980ကနေပြီး Cambridge ကသင်္ချာဌာနမှာ Lucasian Chair ဆိုတဲ့ဌာနမှူးဒီယာတူကိုယူခဲ့ပါတယ်တောင်းတန်ရုံလိုမပေးပါဘူးအခုမှအပြင်ဘသူရခဲ့လဲဆိုလို့ရှိရင်ဒုတိယအတိတ်မြောက်ဒီလူကာစီယန်ချဲကိုရတဲ့ဟာနျူတန်ပဲရခဲ့ပါတယ်အဲ့ဒီအချိန်တုန်းကဆိုရင်အခုသူအနှစ်30တိတိဒီလူကာစီယန်ချဲကိုသူယူခဲ့ပါတယ
်ထူးခြားတဲ့သူ့အတွေ့အခေါ်တွေကအများအလေးထားလာစေတဲ့သူ့ရဲ့ theory ကဘာပါလဲ
ဒီစကြာဝဠာကြီးအကြောင်းနောက်အထွေထွေနှိုင်းရာ theory ပေါ့နော် general relativity theory နဲ့တွဲပြီးဒီပရမအနုမျိုးကိုယူပတည်တာ theory ရ quantum mechanics နဲ့ပဲတွဲလို့ရပါတယ်အဲ့ဒါပါလဲဆိုလို့ပရမအနုမျိုးဆိုအနုမျိုးရဲ့သေးတဲ့အမှုန်လေးတွေကိုတိုင်းကြတဲ့တွဲချက်တဲ့ယူပတည်တာပညာပါဒီ general theory of relativity ဆိုတဲ့ Einstein ထုတ်ခဲ့တဲ့အထွေထွေနှိုင်းရာ theory ဆိုလို့ရှိရင်သူကအပိုင်အခဲကြီးမားတဲ့စကြာဝဠာကြီးနဲ့နှိုင်းပြီးတော့မှသူတို့ကအလင်းရဲ့အမြင်နဲ့တွားနေလို့ရှိလို့ရှင်ဒီစကြာဝဠာရဲ့အပြောင်းအလဲတွေကဘလို့ဖြစ်မလဲအဲ့ဒီဟာတွေကိုတိုင်းတာပါအဲ့တော့အဲ့ဒီနှစ်ခုကိုတွဲပြီးတော့မှသူက quantum gravity ဆိုပြီးတော့ theory ထုတ်ခဲ့ပါတယ် quantum gravity theory ကအလွန်တရာမှသိတဲ့ပရမအနုမျိုးတွေကို Hawking ထုတ်တဲ့တွက်ချက်တဲ့ quantum ယူပဗေဒနဲ့ဒီစကြာဝဠာအကြောင်း cosmology ယူပဗေဒနှစ်ခုကိုတွဲထားတဲ့ theory ကအဲ့ဒီနှစ်ခုကြောင့်သူကအလွန်တရာမှမယ်ကြီးခဲ့ပါတယ
်စကြာဝဠာရဲ့ twin energy လို့ခေါ်တဲ့ black holes နဲ့ပတ်သက်ပြီးသူ့ရဲ့ Hawking ကိုကြည့်ရအောင်ပ
ါ black holes ဆိုတာဘာလဲဆိုလို့ရင်အလစနေပေါ့နော်ကျွန်တော်တို့မြင်နေရတဲ့ကျွန်တော်တို့ရှိရောင်ကြီးအများကြီးတက်ရောက်နေတဲ့နေအဲ့ဒီနေဆိုလို့ရှိရင်ဒါအသေးစားပါအဒီအနေသေးသွားတဲ့အခါကျရင်သူ့ဟာသူကြောက်သွားတယ်ပေါ့နော် white drop ဆိုပြီးတော့အဲ့ဒါ theory တွေရှိပါအတွက်ထားတာရှိပါဒါပေမဲ့ဒီနေတဲ့အစ20လောက်ကြီးတဲ့နေဆိုလို့ရှိရင်အဲ့ဒီနေကသူ့ရဲ့လောင်ကြာတွေအကုန်လုံးပုံပြီးတော့ကျွန်းသွားတဲ့အချိန်မှာအလွန်တရာမှလေးတဲ့အပိုင်ခဲတစ်ခုဖြစ်သွားတဲ့ဟာကိုအဲ့ဒါမှ black hole ဆိုတဲ့ဟာပေါ်လာပါတယ်အဲ့ black hole ဆိုတာဘာလဲဆိုလို့ရှိရင်အပိုင်ခဲကအရန်ကိုအရွယ်သေးပေမဲ့တိတ်တီးစတိတ်ကြီးလွန်အားကြီးတဲ့အလင်းရောင်တောင်မှအဲ့နာဖြတ်သွားလို့ရှိရင်ပ
ဖြတ် အတွားတော့မခံအလင်းရောင်ကိုပါဆုတ်လိုက်နိုင်လောက်အောင်အဲ့လောက်ထိပြင်းအားကြီးပါအဲ့ဒီပြင်းအားကြီးတဲ့ရှိတယ်ဆိုတာကို theory အရစပြီးတော့ဟောကင်းထုတ်တိုက်တဲ့အချိန်မှာအကုန်လုံးကလက်ခံလိုက်တယ်ဒါပေမဲ့ကြေတနာပါလဲဆိုတော့ဒီ black hole ဆိုတဲ့အဲ့ twin net ကြီးကအမြဲတမ်းပဲသူကရှိနေမှာလားဆိုပြီးလူတွေကမေးလာတယ်အဲ့မှာ तू ကမဟုတ်ဘူး black hole လဲတနေ့ကြာလို့ရှိရင်မမြဲဘူး तू လဲပျောက်သွားလိမ့်မယ်ဘယ်နည်းနဲ့ပျောက်မလဲဆိုလို့ရှိရင် तू ကရောင်ကြီးထွက်မယ်ဆိုပြီးတော့1969 လောက်မှာဟောကင်းထုတ်လိုက်တယ်ထုတ်လိုက်တဲ့ဟောကင်းကအရန်ကိုဒီစัจ java လာအကြောင်းလေးလာတဲ့ယူပါဗေဒအတိုင်းဝိုင်းမှာဆိုလို့ရှိရင်တော်တော်ကိုထင်ရှားတဲ့ဟောကင်းတစ်ခုဖြစ်သွားပါတယ်အဲ့ဟောကင်းကဘယ်လောက်တောင်မှအရေးကြီးတယ်လဲဆိုလို့ရှိရင်ဒီဟောကင်းကြောင့်ဒီ twin net ကြီးလို့ကျွန်တော်တို့ကနပြောခဲ့တဲ့ဘလက်ဟိုးကမတိမြဲပဲနဲ့တစ်ချိန်ကြာလို့ရှိလို့ရှိရင်သူတဖြည်းဖြည်းပျောက်သွားမယ်အပျောက်ကုန်ပျောက်နေရဓာတ်ရောင်ကြီးတစ်မျိုးထုတ်မယ်အဲ့ထုတ်တဲ့ရောင်ရှိမယ်ဆိုပြီးသူဟောကင်းထုတ်တဲ့ဟာအတွက်အဲ့ဒီထွက်တဲ့ရောင်ကြီးကိုတော့ Hawking radiation ဆိုပြီးတော့နာမည်ပေးထားပါတယ်
Stephen Hawking ဟာဖန်ဆင်းရှင်မရှိဘူးလို့လက်ခံတဲ့သိပ္ပံပညာရှင်ပါ
Stephen Hawking ကပြောခဲ့လဲဆိုတာဖန်ဆင်းရှင်ဆိုတာမရှိပါဘူးတဲ့ There is no creation ပေါ့နော်ဒီစัจ java လာကြီးအကြောင်းအကျိုးဆက်ဆက်လို့တဘာဝအနေဖြစ်လာတာကြီးပဲတဲ့အားလုံးကသူကဖန်ဆင်းရှင်ဝါဒကိုလုံးဝလက်မခံဘဲနဲ့အကြောင်းအကျိုးဆက်ဆက်တဲ့အကြောင်းကြောင့်အကျိုးဖြစ်ရတယ်ဒါကြောင့်သဘာဝအနေဖြစ်လာတာဆိုတာကိုပဲသူကလက်ခံပါတယ်
ခန္ဓာကိုယ်မှာအကျိုးတွေအားနဲ့ပြီးလှုပ်ရှားလို့မရတဲ့ယောဂါရှိနေတာကိုအသက် 22 နှစ်အရွယ်မှာတွေ့ခဲ့ရတဲ့ဟောကင်းဟာ
ဆုံးတဲ့အထိဘဝကိုအရှုံးမပေးဘဲရင်ဆိုင်သွားသူပါသူဟာတကိုယ်လုံးချိနှဲ့ပြီးတော့လှုပ်ရှားလို့မရလောက်အောင်ဖြစ်နေတဲ့အတွက်သူ့ရဲ့ဟောပြောပွဲတိုင်းမှာဆိုလို့ချင်းကင်မရာနဲ့ဖလက်တုံးပြီးတော့မီးတုံးပြီးတော့ရိုက်ခွင့်မပြုပါဘူးဘာလို့လဲဆိုသူကသူ့မျက်လုံးကနေပြီးတော့မှ သူ့ရဲ့ကွန်ပျူတာအဲ့ကွန်ပျူတာကိုကြည့်ပြီးတော့သူမေးရိုးလေးပဲလှုပ်နိုင်တယ်အဲ့လှုပ်တဲ့မေးရိုးလေးရဲ့လှုပ်ရှားမှုနဲ့ဒီမျက်လုံးကြည့်တာကိုကြည့်ပြီးတော့မှသူ့ရဲ့အတန်ကိုထုတ်ယူရတာပါဘာလို့လဲဆိုတော့သူကစကားကိုလုံးဝမပြောနိုင်တော့ဘူးပေါ့နော်အဲ့တော့ကိုယ်နဲ့အင်ကာချိုးတဲ့ပြီးတော့တဲ့ဒီ disability ဖြစ်နေတဲ့လူတွေအတွက်ဆိုလို့ရှိရင်မိမိရဲ့ကိုယ်နဲ့အင်ကာချိုးတဲ့ရတဲ့ဟာကြီးကိုတဘာဝရဲ့အနှောက်အယှက်ကြီးတစ်ခုအနေနဲ့ဝန်းနေမနေပါနဲ့တဲ့
စိတ်ကိုအမြဲကျွင်လန်းကျမ်းမအောင်ထားပြီးတော့မိမိရဲ့ကိုယ်ရဲ့ကိုယ်စွမ်းညာစွမ်းနဲ့လုံနိုင်သေးတဲ့စိတ်အပိုင်းတွေနဲ့အဲ့ဒါတွေကိုအသုံးချပြီးတော့ဘဝမှာတိုးတက်အောင်ကြိုးစားပါဆိုပြီးတော့ဒီမှာခဲ့ပါတယ်ဒေါက်တာပရိတာတင်ရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်
တော်ကင် မျိုးသက်မင်းမြန်းတင်ဆက်တဲ့သိပ္ပံနဲ့နီးပညာကဏ္ဍကိုနားဆင်ခဲ့ရတာပါခင်ဗျာ VOA ကနေထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တိတိကျကျတောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်ခင်ဗျာ မနက်ဖြန်မနက်ထုတ်လွှင့်မဲ့ VOA အစီအစဉ်တွေကို မနက် 6:00 လိုင်းဒိုမီတာ 24 32နဲ့ 39 ရောကနေဖမ်းယူနားဆင်နေပါတယ်
အခုတော့သတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးမှာပါအမေရိကန်ယူကောက်ပွဲကိုဂျာဝင်စစ်ပွဲမှုတွေရုရှားပေါ်ရေးယူတပ်ဖွဲ့မှုတွေချမှတ်လိုက်တာကိုတုံ့ပြန်နေနေနဲ့ရုရှားနိုင်ငံကသူ့ရဲ့အမည်နဲ့ဆင်းမှာအမေရိကန်နိုင်ငံသားတွေကိုထပ်မံတက်သွင်းမှုပြင်ဆင်နေပါတယ်အမေရိကန်နေပေါ်ဖေ့စ်ဘွတ်ကရေးယူဖို့နဲ့နောက်ထပ်ဆောင်ရွက်ဆီစဉ်နေတွေ့ပြင်ဆင်နေရကြောင်းရုရ
ောဘတ်မူလာကတိုးချက်စုံစမ်းစစ်ဆင်းနေပါတယ်။မတကြာသေးခင်သတင်းပတ်တီတုန်းကပြပိုးခဲ့အမိန့်စာထဲမှာတော့ဒေါ်နယ်ထရန့်ရဲ့နယူးယောက်ခြေဆိုင် Trump Organization လုပ်ငန်းနဲ့ရုရှားတို့ကြားဆက်သွယ်လုပ်ကင်ခဲ့မှုတွေအထောက်အထားမှတ်တမ်းတွေစုံစမ်းစစ်ဆင်းမှုနဲ့ဆက်နွယ်တဲ့အထောက်အထားတွေကိုပေးအပ်ဖို့တောင်းဆိုထားတဲ့အကြောင်းနယူးယောက်တိုင်းစတင်းစာကဖော်ပြခဲ့တာပါ။အမေရိကန်သမ္မတဒေါ်နယ်ထရန့်ကသူ့ရဲ့အမျိုးသားလူမျိုးရေးအကြံပေး HR McMaster ကိုရာထူးကဖယ်ရှားဖို့ဆုံးဖြတ်ထားကြောင်း Washington Post သတင်းစာရဲ့ဖော်ပြချက်ကိုသမ္မတအင်ဂျီရောကပယ်ချလိုက်ပါတယ်။အမျိုးသားလူမျိုးရေးအကြံပေးအစ်စ်စာရူခန့်ရမယ်လို့ဆိုတဲ့တင်ဟာမှန်မှန်ကန်တဲ့ကြောင်းအင်ဂျီရောပြောရသူ Sarah Huckabee Sanders ကမနေ့နောက်ပိုင်းမှာပဲ Twitter လူမှုကွန်ရက်ကနေပြောဆိုလိုက်တာပါ။ရှိတော်အရှန်နိုင်ငံများသင်းအာဆီယံနဲ့ဩစတြေးလျတို့ကြားဒီကနေ့စတင်လိုက်တဲ့သုံးရက်ကြာထိပ်သီးညီလာခံအတွင်းမြန်မာနိုင်ငံရဲ့ခိုင်ပြင်းတဲ့အရေးနဲ့ပတ်သက်လို့ဆွေးနွေးမယ့်အကြောင်းဩစတြေးလျဝန်ကြီးချုပ်ကပြောလိုက်ပါတယ်။စီဝါရေးမာဗျော်ရေးရနဲ့လူခွင့်ကိစ္စတွေဆွေးနွေးရမှာမြန်မာနိုင်ငံရဲ့ခိုင်ပြင်းတဲ့အရေးကိုထည့်သွင်းဆွေးနွေးမှာဖြစ်တယ်လို့မြန်မာဆွေးရရဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်နဲ့တွေ့ဆုံရမှာလဲဆွေးနွေးမယ့်အကြောင်းဩစတြေးလျဝန်ကြီးချုပ်ကပြောဆိုခဲ့တာပါ။
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးပြောပြခဲ့တာပါဒီညအတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုရန်နိုင်ဖြစ်ပြီးအတန်နှွင့်အင်ဂျင်နီယာကတော့ Curtis Bynum ဖြစ်ပါတယ် VOA American တန်ညပြည့်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00-10:00အထိလိုင်းလူမီတာ24.25-32.51တို့ကနေထုတ်လွှင့်ခဲ့တာပါတို့ရရှိနေအားလုံးတောကကင်းဝေးပြီးပျော်ရွှင်ပွဲရအချိန်တွေကိုပိုင်ဆိုင်နိုင်ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါခင်ဗျာ
This program has come to you from the Voice of America, Washington.